Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်အောက်တိုဘာ5ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါ Israel ကိုကာကွယ်ဖို့အတွက်ဒေသရင်း American စစ်သင်္ဘောတွေဝင်ရောက်လာတာနဲ့အတူအရှေ့အလယ်ပိုင်းဒေသတင်းမာမှုတွေတိုးမြင့်လာပါတယ်လာရှိုးအခြေဆိုင်တိုင်းစစ်ဌာနချုပ်ကအရာရှိကြီးတွေနဲ့အဆက်အသွယ်ပြတ်တောက်ပြီးတော့ဖမ်းဆီးခံရတယ်လို့သိရှိရတဲ့အကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။ပို့ရဟန်မင်းကြီးဟာကမ္ဘာအနှံ့ကပဋိပက္ခတွေအသီးသီးအတွင်းကလူသားတွေအတွက်စိုးရိမ်မကင်းပြောဆိုသလိုမြန်မာနိုင်ငံကိုလည်းမိထားလို့မရဘူးလို့မိန်ကြားသွားပါတယ
်
။အဒီလိုထိတ်တဲရောက်တဲ့အပြီးမှာတော့နိုင်ငံတကာသတင်းဆော့ပါတဲ့ပုံကိုတင်ပြပါမယ်။အမေရိကန်တပ်မတော်ရွေးကောက်ပွဲနဲ့ကိုဝင်ဖျက်ချခြင်းကိစ္စအကြောင်းကြားကြားမှာပါ။အပစင်စီစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအဆရှိတဲ့အပစင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုကိုသားညူကပြောပြပါမယ
်။ Iran နိုင်ငံကတိုက်ခိုက်လာခဲ့လို့ရှင် Israel ကိုကာကွယ်ဖို့အတွက်ဒေသအတွင်း American စစ်သင်္ဘောတွေဝင်ရောက်လာတာနဲ့အတူပဲအရှေ့လေပိုင်းဒေသမှာတင်းမာမှုတွေတိုးမြင့်လာပါတယ်။Hezbollah ဘက်ကအစ္စရေးကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေလှုပ်လာခြင်းမှာပဲအနောက်နိုင်ငံဆူရတော်မြတ်များကလည်းသူတို့ရဲ့နိုင်ငံသားတွေလေဘနွန်နိုင်ငံကနေအလင်းမြန်ထွက်ခွာကြဖို့တိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ပတ်တုန်းကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့် Hezbollah တပ်မှုတဦးသေဆုံးတယ်လို့အီရန်မှာ Hamas နိုင်ငံရဲ့ကောင်ဆောင် Ismail Haniyeh လှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့နောက်အခြေအနေတွေအတော်ကြီးကိုကဲဆက်လာတယ်လို့ပြည်သက်နိုင်ငံကသတိပေးပါတယ်။ American ပြင်သစ်ကနေဒါနဲ့ British နိုင်ငံတွေကသူတို့ဒီနိုင်ငံသားတွေကိုလေဘနွန်နဲ့ဒီအိနီချင်းဂျော်ဒန်နိုင်ငံတို့ကနေပြီးတော့ထွက်ခွာကြဖို့သတိပေးနေပါတယ်။လီဂျောင်းလိုက်တချို့ကဒေသတွင်းလေရင်ခီးစဉ်တော်မြင့်များကူရက်ဆိုင်ထားပါတယ်။အမေရိကန်ဤပြည်တော်လူညိုရေးကောင်စီရဲ့လက်ထောက်အကြံပေးဂျိုနာသန်ဖိုင်နာက CBS ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့အမေရိကန်တို့ရဲ့ယူမှန်ချက်ကတင်းမာမှုတွေလျော့လာအောင်ဟန်တားနိုင်အောင်နဲ့အစ္စရေးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ပြောပါတယ်။ဖြစ်နိုင်ချေအားလုံးအတွက်လည်းပြင်ဆင်ထားပြီးတော့ဒေသတွင်းစစ်ပွဲဟာဘယ်သူအတွက်မှကြိုးရှိမှာမဟုတ်ဘူးလို့လည်းဂျိုနာသန်ဖိုင်နာက ABC ရုပ်သံအင်တာဗျူးမှာပြောခဲ့ပါတယ်။ဟာမတ်နိုင်ငံကောင်ဆောင်ကဒီအီရန်နိုင်ငံတွင်လှုပ်ချန်တပ်ဖြတ်ခံခဲ့ရတဲ့နောက်ဒီအတွက်လက်စားချေဖို့တာဝန်ရှိတဲ့ဆိုတာကိုတွက်ဆနေတဲ့အကြောင်းအီရန်ဘာသာရေးကြီးကဲအယက်ထိုလာအလီခမနီကကြေညာချက်ထုတ်ခဲ့ပါတယ်။ဒါ့အပြင်ဟာမတ်ကောင်ဆောင်လှုပ်ချန်ခံရတဲ့အတွက်လက်တော့မြန်တဲ့အနေနဲ့အစ္စရေးကိုတိုက်ရိုက်တိုက်ခိုက်မှုတစ်ခုလုပ်ဖို့ခမနီကညွှန်ကြားထားတယ်လို့လည်းအီရန်အရာရှိသုံးကိုကူကားပြီးတော့နယူးယောက်တိုင်းသတင်းမှာရေးသားထားပါတယ်။လာရှိုးခြေဆိုင်ရှေ့မြောက်တိုင်းစစ်ထနာချုပ်တိုင်းမှုစစ်နယ်ရာရှိကြီးတွေကိုဖမ်းဆီးရမိတယ်လို့စစ်ရေးသတင်းရင်းမြစ်တွေကဖော်ပြနေကြမှာပဲတိုင်းစစ်ထနာချုပ်ကရာရှိကြီးတွေနဲ့ဆက်သွယ်ပြတ်တောက်ပြီးတော့ဖမ်းဆီးခံရတယ်လို့ကြားသိရတဲ့အကြောင်းမြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ
်ရာရှိကြီးများနဲ့ဩဂုတ်လ3ရက်နေ့ညနေပိုင်း6နာရီခွဲအချိန်ထိဆက်သွယ်မှုရရှိခဲ့ပြီးယခုအချိန်ထိဆက်သွယ်မှုပြတ်တောက်ခဲ့ပါတယ်အသေးပြုသေးသတင်းများအရရာရှိကြီးအချို့ကိုအကြမ်းဖက်တောင်းရသူများကဖမ်းဆီးထားကြောင်းသိရှိရပါတယ
်စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းပြောသွားတာဖြစ်ပါတယ် MNDAA အဖွဲ့ဟာအဖြစ်ခက်ရစေးသဘောတူညီချက်ကိုချုပ်ဖောက်ပြီးတော့လာရှိုးကိုဇူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကဆိုပေမဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူးအရှိမြောက်တန်းစစ်ထနာချုပ်ကို MNDAA နဲ့ပူးပေါင်းတပ်တွေတင်းယူခဲ့ရမှာတိုင်းမူဟောင်းဗိုလ်ချုပ်စုတင့်ဆက်ကခမှုဗိုလ်မှုချုပ်မျိုးမင်းထွေတိုင်းစီဦးစီချုပ်ဗိုလ်မှုချုပ်တန်းထင်စုတို့ကိုအရှင်ဖမ်းဆီးရမိတယ်ဆိုပြီးတော့စီးရီးသတင်းရင်းမြစ်တွေကသိရပါတယ်။ဒါ့အပြင်ဒီတိုင်းစစ်ထနာချုပ်မှာရှိတဲ့တပ်ရာရှိစစ်သည်နဲ့မိသားစုစုစုပေါင်း 4,000 ကျော်ကို MNDAA ပူးပေါင်းတပ်တွေထံကိုလက်နက်ချခဲ့ကြတယ်လို့လည်းဒေသတွင်းသတင်းတွေရရောစီးရီးသတင်းရင်းမြစ်တွေရပါသိရပါတယ်။လနဲ့ချစစ်ကောင်စီရည်တွက်တဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိပြုချက်ရဖို့ခက်နေပေမဲ့မြန်မာစစ်ကောင်စီကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လာရှိုးမြို့ကိုရောတိုင်းထဏာချုပ်ကိုပါ MNDAA ပူးပေါင်းတပ်တွေကထိန်းချုပ်လိုက်ပြီလို့ဆိုပေမဲ့လာရှိုးမြို့ဝန်ကျင်မှာတော့စစ်ကောင်စီလက်ကျန်တပ်တွေကိုပူးပေါင်းတပ်တွေကရှင်းလင်းနေပြီးပြစ်ခတ်မှုတချို့ရှိနေသေးတယ်လို့သိရပါပါခင်ဗျာ။ပုံရမင်းကြီးကဒီကဘာအနှံ့ပြိပခအသီးသီးအတွက်ပါရှိတဲ့လူသားတွေအတွက်စိုးရိမ်မကင်းပြောဆိုသလိုပဲမြန်မာနိုင်ငံကိုလည်းမေ့ထားလို့မရဘူးလို့မေးကြားသွားပါတယ်။အရှိလေပိုင်းဒီသားမှာဖြစ်ပျက်နေတာတွေကိုစိုးရိမ်မကင်းရှိပြီးတော့သွေးထက်တန်ယုံကြမ်းဖက်မှုတွေနောက်ထပ်မတိုးလာစေဖို့မျှော်လင့်တယ်လို့ပုံရမ်းမင်းကြီးကတနင်္ဂနွေနေ့စုတောင်းပွဲမှာပြောပါတယ်။အဖြစ်ကင်းစင်တဲ့ကလေးတငယ်တွေနဲ့ဆုံရှုံနေနိုင်ရသူတွေအတွက်စုမုံတောင်းပေးသလိုမြန်မာနိုင်ငံကိုမေ့ထားလို့မရဘူးလို့လည်းသိပြီးပြောသွားပါတယ်။ အရှိလေပိုင်းဒေသမှာဆွေးနွေးညှိနှိုင်းမှုတွေပြန်ဆနိုင်ရေးတတိမွေးကြဖို့ကိုလည်းသက်ဆိုင်ရာစုဖွဲ့အားလုံးကိုပုံရမ်းမင်းကြီးကတိုက်တွန်းပါတယ်ပုံရမ်းမင်းကြီးဟာတနင်္လာနေ့အပတ်စဉ်စုဆောင်ပွဲတွေနဲ့အထင်ကြီးအခမ်းအနားစုတောင်းပွဲတွေမှာကမ္ဘာနိုင်ငံအသီးသီးကပြိပခါတွေအတွင်းကဒုက္ခကြုံနေရသူတွေကိုစာနာပြီးဆုမွန်တောင်းလို့ရှိတယ်လို့ပဲမကြာခဏဆိုသလိုပဲမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုလည်းထည့်သွင်းပြောဆိုလို့ရှိပါတယ်မြန်မာနိုင်ငံတွင်စစ်တမ်းကြောင့်ဒုက္ခရောက်နေကြတဲ့ပြည်သူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတွေကိုမကြာမကြာထုတ်ဖော်ပြောဆိုဆူတောင်းပေးလို့ရှိပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင
် View American တိုင်းရဲ့တင်းကောင်နေမနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်အမေရိကန်ဒုတိယသမ္မတကမ်မလာဟဲရစ်အနေနဲ့လာမယ့်ယူကောက်ပွဲမှာသူနဲ့တွဲဖက်ရှင်ပြိုင်မဲ့ဒီမိုကရက်တစ်ဒုတိယသမ္မတလောင်းဖြစ်နိုင်ခြေ၃ခုတွဲဆုံမေးမြန်းမှုတွေလုပ်နေပြီးတော့မကြာခင်အဲ့ဒီတည်းကတူရွေးချယ်တိုင်ဖို့ရှိနေပါတယ်။မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဘော့စ်ပန်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ရှ်ရှာပီရိုနဲ့အရီဇိုနာပြည်နယ်အထက်လွှတ်တော်မှမတ်ကယ်လီတို့ကိုအခုတနင်္လာနေ့မှာခေါ်ယူတွဲဆုံနေတာဖြစ်ပါတယ်။ဒီမိုကရက်တစ်ဒုတိယသမ္မတလောင်းဖြစ်နောက်ထပ်ဖြစ်နိုင်ခြေရှိသူလက်ရှိအစိုးရဖွဲ့ရဲ့တရုတ်ပို့ဆောင်ဝင်ကြီးပစ်ဘူတဂျက်နဲ့တောက်ကြနေမှာတွေ့ဆုံခဲ့တယ်လို့ပဲအီလက်တိုင်းပြည်နယ်အုပ်ချုပ်ရေးမှူး GB Prisor နဲ့ကန်နကီပြည်နယ်အုပ်ချုပ်ရေးမှူး Andy Bashara တို့ကိုလည်းဖြစ်နိုင်ခြေစင်းနဲ့မှာစဉ်းစားထားပါတယ်။တနင်္လာနေ့ကလုပ်တဲ့ EBC ရုပ်သံအင်တာဗျူးတစ်ခုမှာတော့ Democratic Party ရဲ့မဟာဗျူဟာရေးဆွဲသူ Donald Brazil ကဒုတိယသမ္မတ Harris အနေနဲ့သူနဲ့တွဲဖက်ရှင်ပြိုင်မဲ့သူကိုရပိုင်းတွင်ရွေးချယ်လိမ့်မယ်လို့ပြောထားပါတယ်။လာမယ့်ယူကော့ပွဲမှာသူနဲ့တွဲဖက်ရှင်ပြိုင်မဲ့ဒုတိယသမ္မတလောင်းကိုရွေးပြီးရင်တော့အချိန်နဲ့ရှင်ပြိုင်ဖို့ရှိနေတဲ့ပြည်내ခုနှစ်ခုကိုစီယွင်ခီးစဉ်ထွက်ဖို့အစီအစဉ်ရှိပြီးအရင်ဆုံးတော့အင်ကာနေကျရင်ဖီလာဒဲဖီးယားကစမယ်လို့သူရဲ့ယူကော့ပွဲစီယွင်အဖွဲ့ကပြောထားပါတယ်။ဖီလာဒဲဖီးယားမြို့ဟာအမေရိကန်ပြည်တော်စုရဲ့ဆက်ထမအမြောက်အကြီးဆုံးမြို့ဖြစ်တယ်လို့ပဲပါတီနှစ်ရဲ့အချိန်နဲ့ရှင်ပြိုင်ရဖို့ရှိတဲ့ပန်ဆယ်ဗေးနီးယားပြည်내တွင်ကဒီမိုကရက်တစ်ပါတီရဲ့အမာခံနေရာလည်းဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ Rotherham မြို့မှာနိုင်ငံတွင်းခိုလုံငွေ့လျှောက်ထားသူတွေရှိတဲ့ဟိုတယ်တစ်ခုကိုစနားပြသူတချို့ဝင်ရောက်ဖို့ကြိုးစားနေတဲ့အဲဒီမှာတားဆီးတဲ့ရဲတွေနဲ့ရုံးဆန်ခတ်မှုတွေဖြစ်ခဲ့ပါတယ်။ Britain ဝကျောက်ကီယာ Starmer ကဒီလောက်ရက်ကိုပြင်းထန်ရှုံချလိုက်ပြီးတော့လက်ရစွန်းလူစိုးလူမိုက်တွေဆူပြီးတော့တုံးတုံးဝေးပန်ပါတယ်။အကသင်္ကန်းကြောင်တစ်ခုမှာဓာတ်ထိုးချမ်းဖတ်မှုကြောင့်မိန်းကလေးငယ်3ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ပြီးအင်္ဂလန်တစ်ဖက်မြို့အတော်များများမှာအထိဂယုံတွေကြုံနေရပါတယ်။Britain ဝကြီးချုပ်ထုတ်ပြန်ချက်ထဲမှာတော့အာဏာပိုင်အနေနဲ့လူရန်ကားတွေကိုဘလို့နည်းနဲ့ဖြစ်ဖြစ်ရေးဦးကင်တွယ်သွားမယ်ဆိုပြီးတော့ကြုံဝါထားပါတယ်။ Rotherham မြို့က Holiday Inn Express Hotel တဲ့ကိုစလားပြသူတချို့အကျန်းဖက်ဝင်ရောက်ဖို့ကြိုးစားတာကိုရဲတပ်ဖွဲ့ကဟန့်တားနေတဲ့ဒီရုပ်တံသတင်းတွေမှာတွေ့ရပါတယ်။ Hotel Brand ကချိုးဖြတ်ခံပြီးတဲ့နောက်မိခိုးတချို့ကိုမြင်ရပါတယ်။အထူးကြုံကြောင့်ရဲရရှိတူးထက်မင်းရဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အင်္ဂလန်နိုင်ငံတဝှမ်းမှာတော့အလားတူနောက်ထပ်စလားပြမှုတွေဖြစ်လာအောင်မယ်ဆိုပြီးတော့မှန်းဆနေရပါတယ်။စရိနီတို့ကတော့အင်္ဂလန်နိုင်ငံတဝှမ်းမှာဒီလက်ရဇွန်တက်ကြွလှုပ်ရှားသူတွေနဲ့လူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြသူတွေကြားထိတ်တိုက်တွေ့မှုတချို့ဖြစ်ခဲ့ပါတယ်။လူတရာနီးပါးလောက်ဖမ်းဆီးခံခဲ့ရပြီးရဲတပ်ဖွဲ့ကမှတ်တမ်းတွေကင်မရာတွေကတဆင့်နောက်ထပ်ဖမ်းဆီးမှုတွေလုပ်လာပွဲလည်းရှိနေပါတယ်ခင်ဗျာ။အိုလံပစ်အမျိုးသားတင်းနစ်ပွဲမှာတော့ဒီနိုဗက်ဂျိုကိုဗစ်ကကာလို့စ်အယ်ကာရာစ်ကိုနိုင်ရပြီးတော့ဂျိုကိုဗစ်အတွက်ပထမဆုံးအိုလံပစ်ရွှေဆုရရှိသွားပါတယ်။ဂျိုကိုဗစ်ဟာ Grand Slam ခေါ်တဲ့ Australia Open, ပြင်သစ် Open, Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေမှာဆုတ်24ဆုနဲ့အမျိုးသားတန်းနစ်စံချိန်တင်ဆုရထားပြီးမဲ့ Olympic ရွှေဆုကတော့ဒါပထမဆုံးရင်အကျင့်ရရှိတာဖြစ်ပါတယ်။ Olympic အားစားပြိုင်ပွဲပွဲစဉ်တွေမှာတော့ American ပြည်တော်စုကရွှေ18ငွေ26ကျင်း25စုစုပေါင်းဆုတ်69ဆုနဲ့ထိပ်ဆုံးမှာရှိနေပါတယ်။တရုတ်နိုင်ငံကရွှေ19ငွေ15ကျင်း17စုစုပေါင်းဆုစိတ် 45 ဆုနဲ့ဒုတိယလိုက်နေပါတယ်။ပြင်သစ် Britain, Australia, တောင်ကိုရီးယား, Japan တို့ကသူတို့နောက်မှာအသီးသီးစုတစိတ်အများဆုံးနဲ့ Olympic မှာဦးဆောင်နေကြပါတယ်။မြန်မာအသင်းကတော့ရေကူးနဲ့ကြက်တောင်နှစ်ဦးပဲ Olympic ပြိုင်ပွဲဝင်ခဲ့ပြီးတော့နှစ်ဦးစလုံးအရှုံးနဲ့ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ။ Washington, the voice
of America, the OA. ထိတဲ့ရောက်သတင်းတွေကိုကိုသားညူကကြီးညာပေးကြတာပါ။အခုတော့သတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပါမယ်။ကိုယ်ရင်ဖြတ်ချခွေရရှိရာဒီနေ့ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကထားဆွေးနွေးစရာကိစ္စဖြစ်နေပါတယ်။ဒါကိုထောက်ခံချတဲ့သူတွေမဲလာပေးဖို့အတွက်အမေရိကန်ဒုတိယသမ္မတကမ်ပလာဟဲရစ်မက်ဆွေ COA ဖွဲ့ကအာရုံထားနေပြီးဒေါ်နယ်ထရမ့်ရဲ့ Republican Party ဘက်ကတော့သူတို့ရဲ့ကိုယ်ရင်ဖြတ်ချခွေဆိုင်ရာယက်တီချက်ကိုရှော့ပေါ်ပြောဆိုနေပါတယ်။ Veronica Belderus Iglesias ဒရင်ပေးဖို့ထားတာကိုကိုကြီးချန်ကတင်ပြပါပါ။
အမေရိကန်အမျိုးသမီးတွေရဲ့မျိုးဆက်ပွားဆိုင်ရာအခွင့်အရေးကိစ္စဟာဒုသမ္မတကမလာဟဲရစ်ရဲ့မဲဆွယ်ပွဲတွေမှာအများသောအဖြစ်အဓိကပြောဆိုတဲ့ကိစ္စဖြစ်ပါတယ
်။ကျမတို့မျိုးဆက်ပွားဆိုင်ရာလွတ်လပ်ခွင့်ကိုယုံကြည်တဲ့သူတွေအနေနဲ့ဒေါ်နယ်ထရန့်ရဲ့အစွန်းရောက်ကိုဝင်ဖျက်ချခွင့်တားမြစ်တာကိုရပ်တန့်အောင်လုပ်မှာပါ။အကြောင်းကတော့အမျိုးသမီးတွေအနေနဲ့သူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးသူတို့ကိုယ်တိုင်ရွေးချယ်ခွင့်ဆုံးဖြတ်ခွင့်ရှိတယ်ဆိုတာယုံကြည်ပါတယ်။အစိုးရကဘာလုပ်ပါဆိုတာပြောစရာမလိုပါဘူး
။ American သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့2022ခုနှစ်တုန်းက American တရားရုံးချုပ်အနေနဲ့ကိုယ်ဝင်ဖြတ်ချခွင့်ကိုဗဟိုအစိုးရကအကာအကွယ်ပေးထားတာကိုပယ်ဖြတ်တဲ့ကိစ္စကိုချီးမွမ်းပြောဆိုပါတယ်။ဒီကိစ္စခွင့်ပြုမလားတားမြစ်မလားဆိုတဲ့အပေါ်ပြီးနေတစ်ခုချင်းစီကဆုံးဖြတ်တာကိုသူအားပေးတဲ့အကြောင်းထရမ့်ကအလေးထားပြောဆိုပါတယ်။
The Democrats really and not all of them.
ဒီမိုကရက်တွေအကုန်လုံးတော့မဟုတ်ပါဘူး။အများစုကကျွန်တော်တို့နဲ့သဘောတူပါတယ်။အဲဒီမှာအစွန်းရောက်တွေလည်းရှိပါတယ်။အခုကျွန်တော်တို့ရည်တည်ချက်ကကိုဝင်ဖျက်ခွင်ကပြည်နယ်တွေစီပြန်ရောက်သွားပါပြီ
။လက်တလောမှာတော့ Trump နဲ့ Republican Party ကကိုဝင်ဖျက်ချခွင့်ဆိုင်ရာပြောဆိုမှုတွေကိုရှော့ပေါ့ပြောလာပါတယ်။အရင်တုန်းကတော့တနိုင်ငံလုံးကိုဝင်ဖျက်ချခွင့်တားမြစ်ဖို့တောင်းဆိုမှုတာပါ။ဒါဟာမတော်တဆဖြစ်လာတာမဟုတ်ဘူးလို့Rega Stegato ကလူလူစစ်တမ်းကျွမ်းကျင်သူ Ashley Koning ကပြောပါတယ
် We saw in the midterms and in
ချာပြည့်ရေကောက်ပွဲနဲ့အထူးရေကောက်ပွဲမှာသတိသားဖြစ်ချခွင့်ဟာဓာတ်ရိုက်သူမဟုတ်တွယ်ဝိုက်မဲပြားပေါ်မှာပါလာရင်ရေကောက်ပွဲပေါ်မှာအကျိုးတရားမှုအများကြီးရှိပါတယ်မဲဆန္ဒရှင်တွေဟာမျိုးဆက်ပွားဆိုင်ရာကျန်းမာရေးနဲ့သတိသားဖြစ်ချခွင့်ကိစ္စမှာထောက်ခံတဲ့ဘက်ကမဲထွက်ပြီးကြတာပ
ါဒီမိုကရက်တစ်ဘက်ကတော့ရွေးချယ်ခွင့်ရှိတယ်ဆိုတဲ့ဘက်ကလောင်းကြီးထပ်ထားပြီးကိုဝင်ဖြတ်ချနိုင်တဲ့နေရာတွေကိုထောက်ခံထားပါတယ်။ဥပမာဇူလိုင်လ23ရက်နေ့ကဒုသမ္မတကမလာဟဲရစ်ရဲ့အမျိုးသားဒေါက်အမ်မော့ဖာဗာဂျီးနီးယားပြည်နယ်မက်ကလင်းကမျိုးဆက်ပွားဆိုင်ရာကျန်းမာရေးဌာနကိုတွားရောက်ခဲ့ပါတယ်။အခုလိုလာရောက်တာကိုချီးကျူးတဲ့အကြောင်းဒီစင်တာရဲ့ဆေးဘက်ဆိုင်ရာဒါရိုက်တာဒေါက်တာဂျက်ဆီကာရူဘီနိုကပြောပါတယ်။
I do believe that this is one of the most important topics.
ဒီကိစ္စကရွေးကောက်ပွဲမှာအရေးကြီးဆုံးကိစ္စတွေထဲကတစ်ခုလို့ကျွန်မယုံကြည်ပါတယ်။ဒီဟာကအရေးကြီးတဲ့အတွက်ဒုသမ္မတရောသူ့အမျိုးသားကပါဒီကိစ္စကိုအာရုံစိုက်နေပြီးတော့ကျွန်မတို့နဲ့အတူပူးပေါင်းလှုပ်ဆောင်ပြီးအစီအစဉ်တစ်ခုစွဲနေပါတယ်။
ကိုဝင်ဖြတ်ချခွင့်ကိုစန့်ကျင်တဲ့အဖွဲ့တွေထဲမှာဒီမျိုးပွားမှုဆိုင်ရာအခွင့်အရေးကိစ္စဟာလာမယ့်နိုဝင်ဘာလမှာစန့်ကျင်ချိုးလောက်အောင်မဲလာပေးဖို့တွန်းအားပေးတဲ့ကိစ္စမဟုတ်ဘူးလို့မြင်ကြသူတွေလည်းရှိပါတယ်။Harris မဲဆွယ်အဖွဲ့ကအာယုံဆိုင်နေပေမဲ့လဲ Trump မဲဆွယ်အဖွဲ့ကတော့သူတို့လောက်အာယုံဆိုင်မယ်လို့မထင်တဲ့အကြောင်း National Right to Life Committee အဖွဲ့ကဥက္ကဋ္ဌ Carol Tobias ကပြောပါတယ
် I think they're going to be talking about what they think is important
သူတို့အရေးကြီးတယ်လို့ထင်တဲ့ကိစ္စသူတို့ပြောနေမှာပဲလို့ကျွန်မထင်ပါတယ်မဲဆန္ဒရှင်တွေအနေနဲ့ဘလောက်များများတုံ့ပြန်မလဲဆိုတာကျွန်မမသိပါဘူးမမွေးသေးတဲ့ကလေးကိုလည်းကာကွယ်ပေးရမယ်မိသားစုဝင်တယောက်အဖြစ်ပြောဆိုဆွေးနွေးရမယ်လို့ကျွန်မထင်ပါတယ်
သမိုင်းကြောင်းအရသမရရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေရဲ့ထိတ်တန့်ဦးစားပေးဖြစ်တဲ့စီးပွားရေးကိစ္စကိုပဲ Trump မဲဆွယ်အဖွဲ့အနေနဲ့ဆက်ပြီးအာရုံစိုက်နေမယ်လို့လေးလာသူတွေကမျှော်လင့်ထားပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်မြန်မာနိုင်ငံမှာတခုတည်းသောအကောင့်ခိုင်မာတဲ့အဖွဲ့အစည်းဆိုပြီးနှစ်ပေါင်းများစွာတည်ခဲ့တဲ့တပ်မတော်ဟာအခုဆိုရင်အောက်ခြေမှာအလဲလဲအပြူပြူဖြစ်နေပြီလို့ CDM တပ်မတော်သားကိုနောင်ယိုးက VOA ပြောပါတယ်ထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်မတော်သားတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့ပါနယ်အဖွဲ့တောင်းကကိုနောင်ယိုးကိုမိုင်းကျန်တိုင်ကအခုလိုတွေ့ဆုံမေးမြန်းထားပါတယ
်။ဆ ောက်စီတပ်သားတွေဘက်ကအလိုလက်နဲ့ချဝင်ရောက်မှုတွေဖြစ်လာတဲ့ဆိုတော့တွေ့နေရတဲ့အပိုင်းပေါ့လေဟိုတကယ်ဟိုစစ်တပ်ဆိုတော့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်အဲ့လိုမျိုးအခုတိုက်ပွဲတွေကိုအခါမှာဒီအခုဆိုရင်စစ်ဌာနချုပ်ကြီးတစ်ခုလုံးကျသွားတာတို့နော်နောက်အလင်းဝင်လာတဲ့တရင်လိုက်အလင်းဝင်တာတို့ထွက်ပြေးရတာတို့ကြည့်လို့ရှိရင်ညီမအခုဒီစစ်တပ်အနေထားမှာဘယ်လိုသုံးသပ်လဲရှင်
ဒီဘောတော့ဒါစစ်တပ်ကိုတော့ကျွန်တော်အပြင်ကနေအချိန်ဝင်ကြတဲ့အခါမှာစစ်တပ်ဟာဒီအင်မတန်ခိုင်မာတဲ့တိုင်းပြည်မှာအင်အားကောင်းသောအခိုင်အမာဆုံး institution ဖြစ်တယ်လို့ချိန်ဝင်ကြတာရှိတယ်။နိုင်ငံတကာလည်းဒီလိုမျိုးချိန်ဝင်ကြတာရှိတယ်။တကယ်ကျတော့စစ်တပ်ကနှစ်ပေါင်းများစွာအထက်မှာအဂရီလိုက်ဟောနော်ဟိုခြားစားနေတဲ့အဂရီလိုက်စားနေတဲ့အဖွဲ့အစည်းဖြစ်တယ်။ဒီအထက်အောက်ဘောတော့ရဲဘက်စိတ်ဒီအခရီးလိုက်စားမှုတွေကျပြန့်လာတဲ့အမျှဆရာတပည့်မွေးတော်တွေပြီးတော့ဗောနော်ဒီအထက်အောက်ယုံကြည်မှုကင်းမဲ့တော်တွေရဲဘက်ကင်းမဲ့တဲ့အနေအထားတွေပို့ပြီးတော့ဒီနှစ်ရှိလာများတာချီခံစားနေရတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ဗောနော်အဲကျတော့ဒီစစ်တပ်ရဲ့အဓိကဟာဒီဒါရဲဘက်စိတ်သက်အဲ့တော့ဒီအချင်းချင်းပေါ့နော်ဒီမော်ရီလို့ပြောမလားဒီစိတ်တခံချက်တွေနဲ့တိဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်။ဒါ့အပြင်မှာတော့ဒီစစ်ကောင်းဆောင်တွေကသူတို့အကျိုးစီးပွားအာဏာအတွက်ပဲအစင်းစင်းဟာအခရီးလိုက်ခြားဆောင်နေတဲ့အတွက်ဒီတန်ကိုစစ်တပ်ကလည်းကောင်းကောင်းခံစားနေရတယ်ပေါ့နော်။အဲ့တော့ဒီလိုမျိုးအနေထားတွေကအခုလိုမျိုးဒီစစ်အာဏာသိမ်းမှု2021စစ်အာဏာသိမ်းမှုနောက်ပိုင်းမှာနိုင်ငံအနှံ့မှာကြီးတဲ့တော်လန်ဟိုဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပုံကံမှုတွေနဲ့တွေ့လာတဲ့အခါမှာစစ်တပ်ကဘယ်လိုမှကိုမန်နိုင်တော့ဘောနော်အဲသူ့ရဲ့အခြေအနေမှန်ကိုပို့ပြီးလူတွေကပို့ပြီးတော့သိမြင်နားလည်လာလို့အဲမြန်မာတွေတွေ့မြင်လာတာဘောနော်ကျွန်တော်တို့ကိုယ်တိုင်လည်းဒါသုံးသပ်ပြီးတာဖြစ်တယ်ဒီစစ်တပ်ဟာဟိုဘောနော်ဒီအတွင်းမှောင်လိုက်ဆောင်နေဖြစ်တဲ့အတွက်ခေါင်းဆောင်မှုဆွမ်းရည်တွေရောဆွမ်းဆောင်မှုဆွမ်းရည်တွေရောအထဲမှာညီညွတ်မှုဆွမ်းရည်တွေကမရှိတော့ဘူးဒီအစင်းစင်မှာဒီချိနေပြီးတော့ဒီဆွမ်းဆောင်ရေးကြဆင်းနေတဲ့ရဲဘက်သိကင်းမဲ့နေတဲ့အဖွဲ့အစည်းဖြစ်နေပြီအဲ့တော့အခုလိုမျိုးတော်လိုင်းအင်အားစုတွေနဲ့အဲတိုင်းငံနှမ်းမှာကြုံတွေ့လာတဲ့အခါမှာဒီအခြေအနေတွေဟာမလွဲ့ဟိုအနည်းနဲ့အများကြုံတွေ့လာတာပဲဒါကြောင့်လည်းဒါဟိုဒီစစ်တပ်ရဲ့စစ်တပ်ဖြစ်တဲ့တပ်ပြီးခုခံလို့တဲ့စိတ်တွေဟာလက်နက်ကင်တစ်ဖွဲ့တစ်ခုရဲ့စိတ်တပ်လို့ပြောမှာနော်စစ်တပ်စိတ်တပ်ဆိုတော့လက်နက်ကင်အဖွဲ့အစည်းတစ်ခုရဲ့စိတ်တပ်အနည်းနဲ့ငါးနိုင်ငံငါးအဖွဲ့အစည်းအတွက်ဒါဟိုအတပ်ပြီးခုခံမယ်ဆိုတဲ့စိတ်တပ်တွေဒါပျောက်ဆုံးလာတာပြီးတော့နောက်တစ်ခုကစစ်တပ်ကိုယ်တိုင်ကဒီအာဏာသိမ်းမှုနောက်ပိုင်းကျတော့ပြည်သူရဲ့ထောက်ခံမှုကလုံးဝအနေဆုံးအထိကိုဒါတမိုင်းတစ်ချောင်းပါတာအနေဆုံးအထိဒီဒါဖြစ်တဲ့အပြင်ကိုပြည်သူတွေကိုယ်တိုင်ကနိုင်ငံနှံ့မှာသူတို့ခုခံတော်လှန်လာတဲ့အနေအထားတွေကိုသူတို့တွေ့ကြုံလာခဲ့ရတယ်။ဒါကြောင့်ဒီအခြေအနေတွေရဲ့ရိုက်ခက်တိုက်ဆောင်းမှုနဲ့စစ်တပ်ကကြီးကြီးမားမားပေါ့နော်စေတပ္ပဆိုင်ရာထိခိုက်မှုအနေအထားရှိတယ်။ဒါကြောင့်လည်းဒီလိုမျိုးတနည်းနဲ့တနည်းအချင်းကြာလာတဲ့အမျှစစ်ကောင်စီတက်အတွက်အသက်ပေးတက်ခန့်လူတွေအနေအထားတွေရော့ချလာပြီးတော့ပြည်သူဘက်ကိုဒီပူပေါင်းလာတဲ့လူတွေပြီးအလံပြူထောင်ပြီးလက်လက်ချလာတဲ့လူတွေအလင်းဝင်ရောပူပေါင်းလာမှုတွေတနည်းတစ်ချက်ဒီတင်းလိုက်ဒီအစုဖွဲ့လိုက်ဒီအပေါ်ပြီးများလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောခြင်းနဲ့ပေါ့မဟုတ်ကဲ့
ပေါင်းဆုံးဒီ2022ခုနှစ် February လတရက်နေ့မှာအဲ့စစ်တပ်ပေါ့နော်ဒီစစ်ကောင်စီကသူတို့အာဏာသိမ်းလိုက်တယ်လို့သိလိုက်ရတယ်ကြီးညာလိုက်တဲ့အချိန်ပေါ့နော်အဲ့အချိန်မှာကိုနောင်ယူဘလို့ဖြစ်သွားလဲဘလို့ခံစားလဲ
ဒီအာဏာမသိမ်းခင်ရပိုင်းတွေကဒီနိုင်ငံရေးပြည်ထောင်မှုတွေရှိနေကြမှာကျွန်တော်တို့ဒီအရာချင်းငယ်တွေကြားထဲမှာလည်းဝေဖန်သုံးသပ်မှုတွေရှိတယ်ပေါ့နော်ဒါစစ်တပ်ကအာဏာသိမ်းနိုင်လားအနာသိနိုင်ကြီးရှိတာတကယ်နိုင်ငံတူတက်မှုအွေကိုတွားနေပြီအဲရှိမှနောက်ကျောင်းမပြန်တော့ဘူးဒါမှလည်းနောက်ကျောင်းအနာသိနိုင်တဲ့စသည်ဖြင့်ဒီလိုမျိုးဝိဝါဒကွဲပြောင်းမှုတွေရှိတယ်ပေါ့နော်ဒါပေမဲ့လည်းအဲတက်တီမှာလည်းကြိုတင်ပြင်ဆင်မှုအနေအထားကြီးလည်းကျွန်တော်တို့ဒါဟိုတွေ့တော့တွေ့နေရတာပေါ့နော်တွေ့နေရတယ်ဒါပေမဲ့လည်းအဲ့ဒီဖေဖော်ဘောနော်ဇန်နဝါရီလနောက်ကရပေါ့30ရက်နေ့တင်နေအဲ့ဒီမှာတင်းနေနေညပေါ့နော်ဒီလိုပဲပုံမှန်ပဲဟိုပေါ့ဒီအိတ်ရဝင်သွားတယ်ပေါ့အဲဒါပေမဲ့လို့မနှခင်နိုးလာတဲ့အချိန်ကျတော့တိပြီကျွန်တော်ညီငယ်တယောက်ကပြောတာအခုအာနာသိမ်းသွားပြီဆိုတော့ကျွန်တော်လုံးဝဟာတကယ်ကိုဖြစ်လာခဲ့ပြီပေါ့နော်ကျွန်တော်တို့ယုံကြည်ထားတာကျတော့ဒီစစ်တပ်ဟာစစ်ကောင်းဆောင်တွေဟာဒီလောက်တိုင်းပြည်အရွေးတစ်ခုကိုသွားနေပြီဒီမူတီလန်းကျောက်တစ်ခုအချိန်ဝန်းသွားနေတဲ့အခါမှာနောက်ကျောင်းမပြန်တော့ဘူးဒီလိုဒီအာနာသိမ်းတော့အထိမယူမိုက်တော့ဘူးပေါ့နော်ဟိုမယူမိုက်တော့ဘူးကျွန်တော်တို့မျှော်လင့်ထားခဲ့တာပေါ့ဒါ့ပြင်လည်းကျွန်တော်တို့အထင်နဲ့အမြင်လုံးဝဟိုတက်တဆင်အောင်လွဲတော်မှတည်တယ်အဲဒီအာနာသိမ်းမဲ့ကြားတဲ့ချိန်မှာလည်းအခုကိုစိတ်ပြတ်မိတယ်ပေါ့နော်ဒါဟာတက်မလို့ဟာဒီပြည်သူနဲ့ပြန်နေနှီးဆက်မဲ့အနေထားကိုရောက်နေပြီအဲဂုံတိကအတိုင်းတာတစ်ခုနည်းနည်းချင်းပြန်နေတိဆောက်လို့ရနေပြီဆိုတဲ့အခြေအနေမှာဒီဟာကိုစစ်ကောင်းဆောင်တွေကရိုက်ချိုးပြီးတော့သူတို့အချိုးစည်းပွားအတွက်ဟာဒီလိုမျိုးယူမိတ်လှုပ်ကိုဆင်ခြင်မှုဟိုအဆင်ခြင်မဲ့လှုပ်ရက်ကိုလှုပ်လိုက်ပါလားဆိုကြတဲ့ခါမှာတော့ဟိုကြားသိရတဲ့တကယ်ကိုတွေ့ရတဲ့ခါမှာတော့ကိုယ်အနေနဲ့တော့ဟာတိုင်းပြည်ကတော့ဒါနောက်ပြန်ကြသွားပြီဒါဟိုနော်ချီကိုသွားနေတဲ့အချွေးကိုနောက်ပြန်ကြသွားပြီဆိုတော့ စိတ်တစ်ခုပေါ့နော်ပြီးတော့လည်းဒီလိုမျိုးဟာဖြစ်တဲ့အခါမှာစစ်သားတယောက်အနေနဲ့တော့တော်တော်လေးကိုစိတ်ပြတ်တဲ့အခြေအနေတစ်ခုတော့အဲဒီမနက်မှာလို့စိတ်ပြတ်တဲ့ဟိုနော်အန်အုံတုံ့ချင်းအနေထားနဲ့နှုတ်ထွက်လာခဲ့တယ်ပေါ့နော်
အခုမြန်မာနိုင်ငံတမိုင်းမှာလေဒီစစ်တပ်ကအခုအာဏာရေးအချိန်ချင်းသိမ်းလာပြီးသိမ်းလာတာကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့စစ်တပ်ရဲ့ဒီစစ်သားတွေပေါ့နော်အခုစစ်ကောင်းဆောင်တွေရဲ့ကျူးလွန်မှုတွေကိုဟိုပြည်တံကနေကင်းလွတ်ခွင့်ဆိုတာမျိုးပေးထားတဲ့အတွက်ပေါ့လေအာဒါသူတို့ရဲ့တွေးခေါ်မှာဟိုကသူတို့ဘာပဲလုပ်လို့သူတို့အရေးအပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးဆိုတာမျိုးလည်းဖြစ်ခဲ့တယ်ဆိုတော့အဲ့ဒီပါကိုလည်းဝေဖန်ထောက်ပြတာရှိတယ်ဒါကြောင့်စစ်တပ်ကစစ်အာဏာပြန်သိမ်းဖို့လည်းတွန်းအားပေးသူတို့ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ဒီပြစ်ဒဏ်ကကင်းလွတ်ခွင့်ရှိနေတယ်ဆိုတဲ့အချက်မှာအဲ့ဒီအခုကျူးလွန်ခဲ့တဲ့သူတွေကိုဟိုပြစ်ဒဏ်ရပါတော့တရားဥပဒေအရပြန်ပြီးတော့အရေးယူအပြစ်ပေးရအောင်ဘယ်လောက်ထိအရေးကြီးတယ်လို့မြင်လဲရှင
်ဒီကနေ့ဒီ2021အာဏာသိမ်းမှုကျူးလွန်ခြင်းဟိုကအကြောင်းရင်းနှစ်ချက်ကြောင့်တော့ကျွန်တော်ချွေမြင်တယ်ဟုတ်ပါဘူးဘုဂျုံမင်းမင်းအောင်လည်းဒီအာဏာကိုချိုးစည်းဘောကိုဟိုတတ်မှတ်တို့ဒီအာဏာကိုယူလို့ဟိုဒီလက်မလွတ်နိုင်လို့အာဏာသိမ်းရင်ဖြစ်တယ်လို့ချစ်စစ်ကောင်းဆောင်တွေစစ်အာဏာသိမ်းမှုတွေမှာလည်းဒီပြစ်ဒဏ်ကျူးလွန်မှုတွေကိုပြစ်ဒဏ်ဟိုအရေးယူနိုင်ခြင်းမရှိခဲ့တဲ့ဟိုအခြေအနေတကြောင်လည်းဒီစစ်အာဏာသိမ်းဖို့အတွက်သူတွန်းအားဖြစ်စေခဲ့တယ်။ငါတို့အာဏာသိမ်းလို့ရတယ်။ငါတို့ဘာမှပြစ်ဒဏ်မခံလို့ဆိုတဲ့အခြေအနေတွေအကျဲတွန်းအားရတဲ့အဓိကကြရတယ်လို့ကျွန်တော်မြင်နေပေါ့နော်။အဲ့တော့ကျွန်တော်ချိဆက်ကျွန်တော်တို့အနာဂတ်နိုင်ငံကိုသွားမယ်။ပြန်လဲတည်ငြိမ်တဲ့အားလုံးသိပြတဲ့နိုင်ငံတစ်ခုကိုသွားမယ်ဆိုရင်တရားတစ်ခုကတော့ကျွန်တော်တို့ပြစ်ဒဏ်ကျူးလွန်မှုတွေကိုအဆုံးသတ်နိုင်ဖို့တို့တယ်ဒီလိုမျိုးဆီအာနာချင်းစနစ်စိုးတွေထပ်ပြီးတော့ထပ်မှမတွေ့မို့ပါဒီဆီအာနာသိမှုမှာဒီကျူးလွန်ခဲ့တဲ့သူတွေကိုထိရောက်တဲ့အပြစ်ပေးအရေးမှုတွေရှိဖို့လိုတယ်ဒီလိုအရေးမြင့်နိုင်မှုဆိုရင်ဒီလိုမျိုးအလားတူကျူးလွန်မှုတွေကျွန်တော်ဆက်တွေ့နေရလိမ့်မယ်အဲ့ကြတော့ဒီလိုအခြေအနေတွေကိုဆုံးသတ်နိုင်ဖို့ပေါ့နော်ဒီနိုင်ငံမှာဖြစ်နေတဲ့ဒီမတရားကျူးလွန်မှုကိုအဆုံးသတ်နိုင်မှုဟာပြည်တံကျူးလွန်နေတဲ့လူတိုင်းကိုကျွန်တော်တို့ဒီတရားမျှတဲ့စစ်စည်းဘောနောဟောဘောနောအပြစ်ပေးအရေးယူနိုင်ဖို့ဟောအခြေအကျအဆုံးလိုအပ်တယ်လို့လည်းကျွန်တော်တို့ချိန်မြင်တယ်ပေါ့ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာတစ်ဖက်မှာကြတော့ဗောနောအခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကသူတို့နေမြေတွေသူတို့တင်ပိုက်လာနိုင်တဲ့အနေထားဗောနောသူတို့တိုက်လာတဲ့အနေထားတွေမှာဒါဖက်ဒရယ်ပြည်ထောင်စုဆိုတာထက်ဗောနောဒါကတိုင်းမြေအစိတ်စိတ်အမွှားမွှားဖြစ်သွားမယ်ဒါတိုင်းသားလက်နက်ကိုင်များသူတို့နေပြီးသူတို့ထိမ့်ချုပ်ပြီးတော့ဗောနော်အစိမ့်စိမ့်မွားမွားဖြစ်သွားမယ်ဆိုတော့အဲတုံးသက်ချက်တွေဒါမျိုးတွေထွက်လာတာကြီးလည်းရှိတယ်ရှိတော့အခုလက်ရှိဒီအခုတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာသူတို့ရည်မှန်းချက်ကိုလည်းသူတို့ဒါຫນွေဦးတော်လှန်ရေးဒါမြန်မာပြည်မှာဘုံရန်သူဖြစ်တဲ့ဆရာနာရှင်စနစ်ခြုံငင်းရေးကိုသူတို့အဓိကသွားပြီးတော့မှတဆင်ချင်းတဆင်သူတို့အကောင့်ထဲပေါ်သွားမယ်ဆိုတာလည်းပြောထားရရှိတော့အဲ့တော့တစ်ဖက်မှာလည်းဒီလိုမိခွန်းနေရှိတဲ့အပိုင်းမှာဗောနော်တကယ်ပဲအခုဒီတစ်တုံညာနှစ်ခွန်လို့စစ်စင်ရေးတွေကတိုင်းပြည်ကိုအစိတ်စိတ်အမွှားအမွှားဖြစ်သွားစေမလားဒါဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမှာပို့ပြီးတော့ဆိုးရွားသွားစေမလားဘယ်လိုမြင်လဲရှင့
်လက်ရှိဒီတော်လိုင်းအင်အားစုတွေအသီးသီးမှာတော့သူတို့ရဲ့အထိုင်စဉ်းစားချက်နဲ့အကျိုးစီးပွားအမြင်တွေကတော့ကွဲပြားကောင်းကွဲပြားမှုတွေအများဟိုကွဲပြားမှုတွေအများပြားတော့ချီကောင်းချီနိုင်ပါလေတို့ပြင်မယ်လေဒီလောက်ထိကျွန်တော်ဆိုရင်စီအောင်မရှိဘူးလို့ကျွန်တော်တို့ရှင်းပြနေဗာလို့လည်းဖြစ်တဲ့အတွက်သူတို့အားလုံးကလည်းဒီနိုင်ငံမှာကျွန်တော်တို့အေးတူပူများကိုယ့်ရဲ့သူတို့တိုက်ပွဲဝင်နေခြင်းဒီသူတို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေသူတို့ဟိုဟာဘာလို့ဒီသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေအတွက်တော်လန်တိုက်ပွဲဝင်နေတာချင်းဖြစ်တယ်လို့ကျွန်တော်တို့လည်းနားလေတယ်ဗျာအဲ့လောက်တူကျွန်တော်မြေပြန့်တော်လိုင်းအင်အားစုတွေဒီလေဒီပြည်မကိုဟလာဆီယနာချင်းစနစ်လုံးဝချုပ်ငြင်းရမယ်အဲဒီမိုစီစနစ်နဲ့တွားရမယ်ဆိုတဲ့အတွက်ဒီမိုစီနဲ့တွားရမယ်ဆိုတဲ့အတွက်သူတို့တော်လန်တိုက်ပွဲဝင်နေခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲ့ကြတော့ဒီကနေ့တိုင်းပြည်မှာကြုံတွေ့နေရတဲ့အဓိကပင်မပြဿနာအရင်းမြစ်ဒီဆက်အာနာချင်းစနစ်ချိနေခြင်းကြောင့်ပဲဒီဆက်အာနာချင်းရှင်စနစ်ချိနေလို့ချင်းအားကောင်းနေလို့တော့လေကျွန်တော်တို့နိုင်ငံရေးကွဲပြားမှုတွေကိုညှိနှိုင်းလှုံ့ဆော်နိုင်ခြင်းအတူလက်တွဲဖြည့်ရှင်းနိုင်ခြင်းမလှုံ့ဆော်နိုင်ခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲ့ကြတော့ဒီဆက်အာနာချင်းစနစ်ကိုဖယ်ရှားနိုင်ပြီဆိုရင်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေကြောင့်မှဘလို့တော့ကွဲပြားမှုအကျိုးစီးပွားအထိုင်တွေပဲချိနေပြီဆိုရင်ကျွန်တော်တို့အားလုံးဟာနိုင်ငံရေးသဘောပွဲကောင်မှာအားလုံးကလူရဲချက်ကိုအစီအစဉ်ပေါ်မှာကျွန်တော်တို့ဆွေးနွေးညှိနှိုင်းဖလှယ်လို့ရတယ်အတူအယောအဖေးယူပြီးလှုပ်ဆောင်နိုင်လို့ရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်ဒီနိုင်ကျွန်တော်တို့နိုင်ငံမှာဒီဆက်ရနာချင်းစနစ်ကိုဖယ်ရှားနိုင်ပြီဆိုရင်ကျွန်တော်တို့တိုင်းရင်းသားညီကိုတွေတတိုင်းပြည်လုံးကလိုလားတဲ့အနာဂတ်ကိုကျွန်တော်တို့အားလုံးကြောက်မှာဟုတ်လားကွဲပြားမှုတွေဘယ်တော့ပဲရှိရှိညှိနှိုင်းအဓိကညှိနှိုင်းဆွေးနွေး လှုပ်ဆောင်မှုရဖို့အဓိကကြတယ်ဒီလိုတော့လှုပ်ဆောင်နေတဲ့အနေအထားကိုကျွန်တော်ဖန်တီးနိုင်ပြီဆိုရင်ကျွန်တော်တို့ရဲ့ဒီကနေ့ကြုံတွေ့နေရတဲ့အကျိုးစီးပွားမတူခွဲပြားတဲ့အကျိုးစီးပွားအထိုင်တွေမတူခွဲပြားတဲ့အမြင်တွေကိုဒီစပွဲဘက်မှာညှိနှိုင်းဖြည့်ခြင်းလှုပ်ဆောင်နေတဲ့အခွင့်အရေးရပြီဆိုရင်ကျွန်တော်အနာဂတ်ကိုအတူတကွဘယ်လိုတည်ဆောက်ကြောင်းလဲဆိုတဲ့ဟာပေါ်မှာကောင်းကောင်းအဖြေချနိုင်မယ်လို့ကျွန်တော်မြင်တယ
်အခုကိုနောင်ရိုးကိုယ်တိုင်ပြောသားရှိပါတော့ဒီစစ်တပ်ကတကယ်တမ်းဟာခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့စစ်တပ်ကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာမျိုးပေါ့ဒီလိုအတွေးတွေအမြင်တွေရှိခဲ့ကြတယ်တကယ်တမ်းစစ်တပ်နဲ့ထိတိုက်တူပြီးရင်ဆိုင်ပြီးတော့ဟိုတိုက်ခိုက်လာတဲ့ခါမှာစစ်တပ်အခုစစ်ကောင်စီရဲ့တပ်သားတွေအလဲလဲပြူပြူဟိုပြိုကွဲလာတာတွေနောက်ပြီးတော့စစ်တပ်ပိုင်းဆိုင်ရာမတီဆောက်နိုင်တာတွေအများအပြားတွေ့လာကြရတယ်ပေါ့လေဆိုတော့အဲ့ဒါမျိုးအခြေအနေရဆိုလို့ရှိရင်အခုလက်ရှိစစ်ကောင်စီရဲ့တပ်ထဲမှာလက်ရှိရှိနေတဲ့တပ်သားတွေရဲ့အနေအထားပေါ့အဲ့ဒီတပ်သားတွေရဲ့အနေအထားတကယ်ပဲသူတို့ကစစ်ကောင်စီကိုလိုလားလို့သူတို့ကတပ်ထဲမှာဆက်ပြီးရှိနေတာလားသူတို့ရဲ့အခုလက်ရှိစစ်ကောင်စီဒီတပ်ထဲမှာရှိနေတဲ့တပ်သားတွေရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်စစ်တပ်ထဲမှာတော့ဟိုမျိုးတုံချိနိုင်ပါတယ်မဟုတ်ပါတော့ဒီပြည်သူဘက်ကိုကူးပြောင်းရည်တည်ခြင်းပဲလေဒီဘက်မှာအခြေအနေပေါ်တဲ့မှာရုံးကံမထွက်ရတဲ့သူတွေအကြမ်းကြီးသစ်သီလည်းအများပြားချိနိုင်ပါတယ်ဒီကနေ့အခြေအနေမျိုးမလိုလားမနှိမ့်မျိုးတဲ့ပေါ့နော်ပြည်သူနဲ့ဒီကူးပြောင်းတိုက်ခိုက်နေရတဲ့အနေအထားမျိုးကိုမလိုလားမနှိမ့်မျိုးတဲ့ပေါ့နော်စစ်သားတွေအများပြားချိနိုင်ပါတယ်ထို့သော်လည်းရုံးထွက်နိုင်ခြင်းမထွက်နိုင်ခြင်းကသူတို့တူးတူယောက်ချင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကမတူညီကြဘူးပေါ့နော်အလားတူဒီလိုအင်အားတွေကလည်းအတိုင်းအတာတစ်ခုတည်းရှိတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်နောက်တစ်ခုကဒီစစ်တပ်နဲ့ဒီတိုင်းပြည်နဲ့ဒီကနေ့ကြုံတွေ့ရတဲ့အခြေအနေကိုကိုကူစစ်သားဖြစ်ပဲဖျက်ဆီးကျင်တယ်စစ်သားတယောက်အနေနဲ့ပဲနေကျင်တယ်ဒီလိုမျိုးတိုင်းပြည်မှာဒီလိုမျိုးတွေ့ကြုံနေတဲ့အခြေအနေမျိုးကိုမလိုလားဘူးတာမန်စစ်သားဖြစ်ပဲမြင်တယ်ဒီဆက်ရနာသိမှုကိုမလိုလားတဲ့အတိုင်းစစ်သားတွေလည်းအကြကြီးစစ်တွေလည်းတဲ့ထဲမှာအတိုင်းအတာတစ်ခုထိရှိနေပါတယ်အလားတူဒီကနေ့ဆက်ရနာသိမှုကိုလိုလားခိုင်မမာထောက်ခံနေတဲ့ဒီပြည်သူပေါ်ဒီဆက်ရနာသိမှုနဲ့ဆိုပြည်သူပေါ်ရဲဆဲဆဲပြုချင်းလို့တဲ့စစ်သားစိုးတွေနဲ့စစ်တပ်ထဲမှာအတိုင်းအတာတစ်ခုထိချိနေတယ်ပေါ့နော်အဲ့ကြတော့စစ်တပ်ထဲကိုကျွန်တော်ချိတဲ့အခါမှာတပ်မတော်ဒါအားလုံးစီဒီဆက်ရနာခြင်းစနစ်တစ်ခုလုံးကိုအပြည့်အဝထောက်ခံအားပေးဘက်ကပ်ပေးနေတဲ့လူတွေမဟုတ်ဘူးသူတို့ကိုယ်နဲ့အထဲမှာပိတ်မိနေတဲ့လူတွေပြည်သူဘက်တို့ကိုရုံးမထွက်လာရဲသေးတဲ့ရုံးမထွက်နိုင်တဲ့စစ်သားတွေအများပြားစစ်တပ်ထဲမှာလည်းအများပြားရှိတယ်သူတို့ကိုယ်တိုင်လည်းစစ်သားကောင်းအဖြစ်တာမန်စစ်သားကောင်းတွေအဖြစ်နေထိုင်ရက်တည်လူတွေစစ်သားတွေအများပြားရှိတယ်ဆိုတော့ကျွန်တော်ပြောချင်တယ်ဒီဆရာနာချင်းတွေကဟုတ်လားဒီတိုင်းပြည်ကိုဖျက်ဆီးနေုံနဲ့မဟုတ်တိုင်းပြည်ကိုခြာနှင်းဖျက်ဆီးနေုံမဟုတ်ဒီတက်မလို့ကိုပဲသူတို့ဟုတ်လားပြန်လည်ခြာနှင်းနေတဲ့တက်မလို့ရဲ့ဂုဏ်သိက္ခာတွေကိုလည်းခြာနှင်းစရီးနေတဲ့အဖွဲ့တွေဖြစ်တယ်ဒါတွေကိုဒီတက်မလို့သားအားလုံးတွေကိုကျွန်တော်တို့သိမြင်နားလည်နေခြင်းနဲ့အဲဒါကြောင့်မလို့ဒီနေရာကနေကျွန်တော်တို့ဘာကိုပြောချင်လဲဆိုရင်ဟုတ်လားဒီအရှင်နီမန်တွေကိုသိမြင်နားလည်ပြီးတော့ပြည်သူရင်ဝင်ကိုအချိန်မီခုံလုံးကြဖို့လိုတယ်ပြီးရင်ဒီတိုက်ပွဲတွေမှာဆိုခုခံတိုက်ခိုက်ခြင်းမပြုဘဲနဲ့အလံပြုံတော်လက်နက်ချဖို့လိုတယ်ဒါဟာသူတို့ရဲ့ဘဝအနာကက်ကိုအာမခံချက်ရှိတဲ့တကူကြီးတော့နောက်ဖို့ခွင့်ဖြစ်တယ်ဆိုအောင်လေအချိန်မီနားလည်တဲ့ဘဝပေါက်ကြဖို့ဆိုတော့ကျွန်တော်တို့ဒီစစ်တဲ့မှာရှိတဲ့တက်မတော်တွေကိုတည်င်းစကားပွားချက်ပါတယ်ဟုတ်ကဲ့
မိုင်းကျင်တိုင်းရဲ့အစီအစဉ်မှာခုတော့ကမ္ဘာမြန်မာမီဒီယာပြင်ကွင်းကိုကြည့်ကြအောင်ပါမြန်မာနိုင်ငံအပိုင်းမှာရေဘေးခံစားနေရခြင်းရွှေဈေးဒေါ်လာဈေးတွေတရိပ်ပြန်တက်လာခြင်းလောင်စာဆီပြတ်လတ်တဲ့သတင်းတွေထွက်လာခြင်းမှာစစ်ကောင်စီဥက္ကဋ္ဌကပြည်တွင်းပြည်ပကုန်သွယ်ရေးကအပြုသဘောဆောင်ပြီးလက်ရှိအခြေအနေမှာတမဝိုင်းမှာစနစ်နဲ့အသင့်တော်ဆုံးဖြစ်တယ်လို့လည်းပြောလိုက်ပါတယ်မီဒီယာတွေမှာကောဘလို့တုံ့ပြန်ချက်တွေကိုတွေ့ကြရပါတယ်စောင်းပါရှင်ပြည်တွင်းနိုင်ငံကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတမဝယ်မှစနစ်စီတကြောပြန်သွားအောင်မလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီအပိုင်းရန်ကုန်မှာတနေ့လုံးတညလုံးမိုးစတိုက်စမ်းချိန်တင်ရွာတဲ့သတင်းတွေအပါအဝင်မြန်မာနိုင်ငံအောက်ပိုင်းဒေသတွေဖြစ်တဲ့ပဲခူးတိုင်းအေရာဝတီတိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်တွေမှာရေးကြီးတဲ့သတင်းတွေကိုဆိုရှယ်မီဒီယာနဲ့သတင်းမီဒီယာတွေမှာမြင်တွေ့နေရပါတယ်။ဒေသခံလူမှုရေးအသင်းဖွဲ့တွေကရေးပေးတဲ့ပြည်သူတွေကိုအကူအညီပေးတာ၊ကယ်ဆယ်တာတွေတွေ့နေရပေမယ့်လို့စစ်ကောင်စီဦးဆောင်တဲ့ထီရောက်ပြီးကျေပြတ်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့တိတ်မတွေ့ရပါဘူး။ပြည်သူတွေအခုလိုသဘာဝဘေးနဲ့ရင်ဆိုင်နေရချိန်မှာပဲရန်ကုန်နဲ့နယ်မြေတချို့မှာဆက်သုံးစီပြတ်လတ်တဲ့သတင်း၊ရွှေဈေးဒေါ်လာဈေးတွေပြန်လှုပ်လာတဲ့သတင်းတွေကြားနေရပြန်ပါတယ်။ dollar zeha tadin da ba atwin ma be de dollar 4800 jet ga ni 9200 jet thi khon tet la bi shwe zeha le 65 thing thi phit la de lu july 30 ye ni myanmar naung tadin ma phaw pya tha da twi ya ba de ne zat goun do yi ma a ye ba bi adika jet de thai ngwe ji bat ngwe tayou ngwe ji yuan ne myanmar jet ngwe le le ya ma le myanmar jet ngwe tan bu ha ti ti ta ta ja sin ni ba de july 30 ye ni bbc myanmar bain tadin ma ngwe le le nong ha thaing dabat 146 jet tayou de yuan 8150 jet zi paw ni de lu phaw pya tha ba de dilo chein ma be sit kaun si ukkatha ga do pi ka de 3 la atwin pi rwin pi ba goun do yi ha a paung lakkhana ya shi ka de let shi nai ngan ye a chee ni ya zi kwet si bwa ye snit the tamaw yan ma snit ha myama si bwa ye ganda to te yi twe a tin le yo song phit de lu july 29 ye ni sit kaun si so ya phwe a si we ma ပြောကြခဲ့တဲ့အကြောင်းအာအသင့်စရာတည်င်းကိုလည်းကြားသိရပါလေ။တမောရဲ့မဆိုတဲ့အတန်ကြားတာနဲ့မြမပြည်သူတွေဟာသူမနာကြောမှဒဏ်ရာတွေနဲ့လို့ဆိုကြမှာပါ။ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခေမဆလခေမှာတမောရဲ့မစနစ်ဆိုရာကြီးကိုကြုံခဲ့ဘူးကြပြီးသားပါ။မဆလခေမှာဆိုရှယ်လစ်စီးပွားရေးစနစ်တမောရဲ့မစနစ်တွေကျင့်သုံးခဲ့တာအောင်မြင်သလားမအောင်မြင်ဘူးလားဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။မြန်မာနိုင်ငံဟာကမ္ဘာမှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံအဆင်းရဲဆုံးနိုင်ငံ LDC နိုင်ငံတစ်ခုဘဝကိုရောက်ခဲ့ရပါတယ်။စီးပွားရေးချွတ်ချုံကြမှုအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်1988ခုနှစ်မှာတနိုင်ငံလုံးလှဲနေလျောင်းမြင်းဆောင်ပါမကြံလူထုအုံကြွားမှုကြီးပြည်သူအရေးတော်ပုံကြီးပေါ်ပေါက်လာခဲ့ပြီးမြမဆူချက်လက်လမ်းစဉ်ကြီးလည်းဏိကုန်းချုပ်ခဲ့ရပါတယ်။2024 AB May ဇွန်လ3လမှာပြည်တွင်းပြည်ပကုံတွယ်ရေးဟာအပေါင်းလက္ခဏာဆောင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောကြားခဲ့ပြီးမယ်ကုံတွယ်မှုတံမှုပမာဏကိန်းကနန်းတွေကိုတော့ချပြသွားတာမတွေ့ရပါဘူးအပေါင်းလက္ခဏာဆောင်တယ်ဆိုတာကပို့ကုံကူတာခွင့်ပြုပြီးတွင်းကုံကိုကန့်တတ်လျှော်ရှားခဲ့တာကြောင့်ဖြစ်နိုင်တဲ့အကြောင်းကုံတွယ်ရေးပမာဏဒိုးလာတာတော့မဖြစ်နိုင်ကြောင်းတွင်းကုံကန့်တတ်ထားတဲ့အတွက်ပြည်တွင်းမှာကုန်ပစ္စည်းပြတ်လပ်ပြီးဈေးနှုန်းတွေတက်နေတာဖြစ်တယ်လို့ပို့ကုံတွင်းကုံလုပ်ငန်းရှင်တူကပြောပါတယ်တွင်းကုံတွေကန့်တတ်လျှော့ချပို့ကုံတွေကြာစင်းအရေးပါတဲ့နေဆက်ကုံတွေဂိတ်တွေအဓိကကြတဲ့နေဆက်ကုံတွေလမ်းကြောင်းတွေတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့တော်လိုင်းရေးအင်အားစုတွေထိန်းချုပ်မှုအောက်ကြာရောက်သွားချိန်မှာပြည်တွင်းပြည်ပကုံတွေတိုးတက်လာတယ်လို့စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်ဟာယုတ်တိရှိနိုင်ပါမလားကုံတွေကိန်းကနန်းတွေကိုလေ့လာကြည့်ရအောင်ပါ2020ခုနှစ်ကုံတွေမှုပမာဏဟာအမေရိကန်ဒေါ်လာ46ဘီလီယံထိရှိခဲ့ပြီး2022ခုနှစ်ကုန်သွယ်မှုပမာဏဟာ28ဘီလီယံသာရှိတာတွေ့ရတယ်လို့ဇူလိုင်25ရက်နေ့ကအေရီသတင်းဌာနကဖော်ပြတယ်မြမကုန်သွယ်ရေးအခြေအနေအတော့ကိုဆိုးရွားလာဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်2024 AB 73ရက်နေ့ကဖော်ပြခဲ့တဲ့ ISP မြန်မာရဲ့မြမပြည်တွင်းစီနိုင်ငံရေးဘောဂပိတ္တဆန်းစစ်ချက်မှာမြရီကိုစစ်ကောင်စီလက်လွတ်ခဲ့ရပြီးနောက်ပိုင်းနေဆက်ကုန်သွယ်ရေးရဲ့60ရာခိုင်နှုန်းနီးပါးကိုစုံကြုံသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါအပြင် 2024 ဇွန်လ12ရက်နေ့ကမ္ဘာဘဏ်ကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာကြက်ငွေတန်ဖိုးဟာတစ်နှစ်ကို35ရာခိုင်နှုန်းကျဆင်းနေတယ်။2023အောက်တိုဘာကနေ2024မတ်လအထိ6လတာကာလမှာနေဆက်ကုန်သွယ်ရေးမှာပို့ကုန်44ရာခိုင်နှုန်းကျဆင်းပြီးတွင်းကုန်က87ရာခိုင်နှုန်းကျဆင်းတာတွေ့ရတယ်။ကိုဗစ်ကာလမတိုင်မီ NLD အစိုးရကာလနဲ့နှိုင်းယှဉ်ကြည့်ရင်2024မှာမြန်မာစီးပွားရေးပမာဏဟာ10ရာခိုင်နှုန်းသေးငယ်နေဦးမယ်မြန်မာလူဦးရေရဲ့3ပုံ2ပုံရာခိုင်နှုန်းအဖြစ်မြန်မာလူဦးရေ32ရာခိုင်နှုန်းဟာဆင်းရဲတွေနဲ့ကြာရောက်နေမယ်လို့လဲကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြထားတာတွေ့ရပါတယ်ဒါကြောင့်ကမ္ဘာ့ဘဏ်ထုတ်ပြန်ချက်တွေအပါအဝင်စီးပွားရေးဆိုင်ရာကုန်သွယ်ရေးဆိုင်ရာကိန်းဂဏန်းတွေကိုကြည့်ရင်မြန်မာစီးပွားရေးဟာအပေါင်းလက္ခဏာတဲ့အနှုတ်လက္ခဏာကိုသာတွေးကြရမှာဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးတိုးတက်ဖို့ဆိုတာကနိုင်ငံရေးပေါ်မှာတည်နေပါတယ်။စစ်တပ်ကအာဏာသိမ်းထားချိန်ပြည်တွင်းစစ်အချိန်အုံမြင့်မားပြီးစစ်ကောင်စီထိန်းချုပ်နယ်မြေတွေတစတဲ့တစလက်လွတ်ဆုံးကျုံနေရချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာကအိမ်မက်ပင်မက်လို့မရနိုင်ပါဘူး။ဒါကြောင့်လဲဇူလိုင်19ရက်နေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်International Republican Institute IRI အဖွဲ့ကကောက်ခံခဲ့တဲ့စစ်တမ်းမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမြန်မာနိုင်ငံဟာလမ်းမရောက်သွားတယ်လို့ မြန်မာပြည်သူအများစုကယုံကြည်ကြတယ်။မြန်မာပြည်သူတွေဟာဒီမိုကရေစီပုံစံအုပ်ချုပ်ရေးစနစ်ကိုပြန်သွားဖို့ပြင်းပြတဲ့စိတ်ဆန္ဒရှိနေကြပြီးဒီမိုကရေစီစနစ်ဟာမြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်တယ်လို့အရွယ်ရောက်ပြီးသူမြန်မာပြည်သူ80ရာခိုင်နှုန်းကယုံကြည်ကြတယ်။စစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်နေသည့်နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေတိုးတက်လာမှာမဟုတ်ဘူးလို့မြန်မာပြည်သူတွေကယုံကြည်နေကြပါတယ်လို့ IRI အဖွဲ့ရဲ့အရှိတောင်အရှဒေသညွန်ကြားရေးမှူးရွန်ဒါမီက IRI ရဲ့ကြေညာချက်မှာပြောကြားထားတာတွေ့ရပါတယ်။2005ငွေဆက်ကူသစ်တွေဈေးကွက်တွေစတင်ရောက်ရှိလာခြင်းချွေဈေးဒေါ်လာဈေးတွေတရိပ်ရိပ်ပြန်တက်လာခြင်းလောင်စာဆီတွေပြတ်လတ်တဲ့သတင်းတွေထွက်လာခြင်းမှာပဲစစ်ကောင်စီကတော့ဇူလိုင်31ရက်နေ့မှာအရေးပေါ်ကာလ6လတက်တန်းကို6ကြိမ်မြောက်တိုးလိုက်ပြန်ပါပြီ။ကုန်သွယ်ရေးစီးပွားရေးတွေအပေါင်းလက္ခဏာဆောင်လာမလား။ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေပဲအပေါင်းလက္ခဏာဆောင်လာမလားဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကို ISP မြန်မာကအခုလိုသုံးသပ်ထားပါတယ
်အာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း 9,800 နီးပါးရှိလာခဲ့ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခွန်နဲ့အတူရှမ်းပြည်နယ်မှာလေကြောင်းတိုက်ခိုက်ခံရမှု1500ကျော်ရှိခဲ့ပါတယ်။ဒါဟာနိုင်ငံအနှံ့လေကြောင်းတိုက်ခိုက်ခံရမှုအလုံးရဲ့26ရာခိုင်နှုန်းကျော်ရှိပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကကယင်နီဒေသမှာဖြစ်ခဲ့ပြီးအရေးအတွက်အားဖြင့်1200ကျော်ရှိခဲ့ပါတယ်။အခုချိန်ထိတော့လေကြောင်းတိုက်ခိုက်မှုတွေရော့ကျသွားဖွယ်မရှိပါဘူးနိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့45ရာခိုင်နှုန်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်မြို့နယ်330မှာ149မြို့နယ်ထက်မနည်းလေကြောင်းတိုက်ခိုက်ခံခဲ့ရတာပါစကိုင်းတိုင်းကမြို့နယ်33ခုရှိခဲ့ပြီးအများဆုံးဖြစ်ပါတယ်ရှမ်းပြည်နယ်မှာတော့25မြို့နယ်ထက်မနည်းရှိပြီးဒုတိယအများဆုံးဖြစ်ပါတယ်လေကြောင်းတိုက်ခိုက်ခံရမှုအများဆုံးရှိခဲ့တဲ့မြို့နယ်ကလိုက်ကော်မြို့နယ်ဖြစ်ပါတယ်3နှစ်ကျော်ကာလအတွင်းလိုက်ကော်မြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း590ထက်မနည်းရှိခဲ့တာပါစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကနှစ်ဆနီးပါးမြင့်တက်ခဲ့ပါတယ်စစ်စင်ရေးမဖြစ်မီနှစ်နှစ်ကျော်ကာလအတွင်းနိုင်ငံအနှံ့လေကြောင်းတိုက်ခိုက်ခံရမှုအရေအတွက်က2000ကျော်ရှိခဲ့ပါတယ်စစ်စင်ရေးအလွန်ကိုလတာကာလအတွင်းမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကအကြိမ် 3800 ထက်မနည်းရှိခဲ့တာပါအခုနှစ်ဇန်နဝါရီလအတွင်းမှာတော့လေကြောင်းတိုက်ခိုက်ခံရမှုပေါင်းအကြိမ် 650 ကျော်ရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်စစ်စင်ရေးအလွန်ကိုလတာကာလအတွင်းကယင်နီဒေသမှာလေကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ခဲ့ပါတယ်။အရေအတွက်အားဖြင့်920ကျော်ရှိခဲ့တာပါ။ဒီကာလအတွင်းဒုတိယအများဆုံးကရှမ်းပြည်နယ်မှာဖြစ်ခဲ့ပြီးလေကြောင်းတိုက်ခိုက်ခံရမှုပေါင်း680ထက်မနည်းရှိခဲ့ပါတယ်။မြို့နယ်အလိုက်ကြည့်ရင်တော့ဘိုက်ကောမြို့နယ်မှာအကြိမ်900ကျော်ရှိခဲ့ပြီးအများဆုံးဖြစ်ပါတယ်စစ်စင်ရေးအလွန်ကာလလိုက်ကွန်မြို့နယ်ရဲ့လေကြောင်းတိုက်ခိုက်ခံရမှုနှုန်းက6ဆကျော်အထိမြင့်တက်လာတာပ
ါခုတော့လူမှုမြင်တွေကိုနားထောင်ကြအောင်ပါဒီမှာပြည်မပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ကြားပေးထားပါတယ်
ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။ကိုင်းတိုင်းဒေတာကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြီးဖြူရီသတင်းတွေကိုအမြဲတမ်းနားထောင်နေပါတယ်ဗျာ။အဲ့လိုရေးလာတဲ့သွားရှင်ဖေးနိုင်ကျေးဇူးအထူးတင်ပါတယ်နော်။ဘေကင်ကျဲမာပါစေလို့ဆုတောင်းပါတယ်ရှင်။ဦးတောင်းဆိုတဲ့သွားရှင်ရေးလာတဲ့စာကတော့မေတ္တနာကြော်ရေးတယ်ကျွန်တော်အီးမေးလ်လိပ်စာပို့တာမပြည့်စုံဘူးလို့စာတမ်းပေါ်နေတာဘလို့ပို့ရမယ်ဆိုတော့နမူနာလေးပို့ပေးစီချင်ပါတယ်ဗျာ။ဖြစ်နိုင်ရင်ပေါ့တဲ့။အဲ့တော့သူက VOA မနေ့ပိုင်းစီစဉ်ရေဒီယိုဖမ်းယူလို့တော့မရဘူးဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါဦးတောင်းရင် email လိပ်စာနမူနာကဒီလိုပါ burmese@voanews.com ဖြစ်ပါတယ်။စလုံးပေါင်းပေးရမယ်ဆိုရင်တော့ burmesa နောက်ပြီး @voanews.com ဖြစ်ပါတယ်နော်။နောက်တစ်ခုဦးတောင်းမေးလာတာမျိုး VOA မနေ့ပိုင်းအစီအစဉ်ရေဒီယိုထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့တော်ရရှင်နေစာရေးလာကြတာတွေတော်တော်များများရရှိပါတယ်ရှင်။တင်းရွေဦးဆိုတဲ့တော်ရရှင်ကရေဒီယိုအစီအစဉ်တွေဖမ်းလို့မရတာဘာကြောင့်မလဲတဲ့။ဖမ်းမရတာ၄ရက်ရှိသွားပါပြီ။လိုင်းမီတာပြောင်းသွားတာလားအချိန်ပြောင်းသွားတာလားကျေးဇူးပြုပြီးတော့စပြန်ပေးပါအောင်ခင်ဗျာတဲ့။ဇူလိုင်လအစောပိုင်းတွေကရေးလာတဲ့စာဖြစ်ပါတယ်။တော်ရရှင်နောက်တစ်ယောက် Saucy Post ဆိုတဲ့တော်ရရှင်ကတော့
နောက်ပိုင်းရေဒီယိုအတန်လိုင်းထုတ်လွှင့်မှုနားထောင်ရတာအဆင်မပြေတာတလလောက်ရှိပါပြီ။ကုတ်ရေဒီယိုများတစ်ခုဖြစ်လာလို့တခြားသူတွေလည်းအဲ့ဒီလိုပါပဲ။အင်တာနက်ကနေဝင်ကြည့်ဖို့ကလည်းလိုင်းအလောက်မကောင်း။လိုင်းတိုမီတာ31 41တို့ကနေလွှင့်တာအဆင်ပြေဆုံးပါပဲ။မနက်ပိုင်း 989-6153 ညညပိုင်း 9323 ညတို့ကအဆင်ပြေဆုံးဖြစ်ပါတယ်။ရေဒီယိုနားထောင်တာ20ကျော်ပါပြီ။မအေးတန်တာကျော်ရဲ့မြန်မာပြည်ပေးစာမှပုံမှန်မေလဒုတိယပတ်လောက်အမြဲတမ်းအမေများနေအတွက်သချင်းတောင်းနေကြနောက်ပိုင်းသချင်းတောင်းလို့မရတာနဲ့လိုင်းစင်မပြေတာနဲ့စာမပို့ပြတော့တာပ
ါဟုတ်ကဲ့ပါအခုပြဿနာတော်ဒီသောရရှင်တစ်ခေါက်စာရေးလာရပြန်ပါပြီနော်နောက်ထပ်နိုင်ဂျီဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ view ရေမနေ့ပိုင်းရေဒီယိုဖမ်းလို့မရဖြစ်နေလို့ပါဒါကြောင့်လိုင်းတိုနံပါတ်လေးတစ်ခေါက်ပြောပြပေးစီချင်ပါတယ်ကျေးဇူးတင်ပါတယ်တဲ့ဦးလာမြိုင်မြန်မာကတော့ VOA Radio အစီအစဉ်ကိုအင်တာနက်လိုင်းမကောင်းလို့အားကိုးပြီးတော့နားထောင်နေရတာပါ VOA Radio မနေ့ပိုင်းအစီအစဉ်6နာရီနဲ့9နာရီထုတ်လွှင့်မှုကိုခရိုင်ဖမ်းယူနားထောင်နေတဲ့ kHz 585ကနေဖမ်းယူလို့မရတာရက်တော်ကြာနေပါပြီမနေ့ပိုင်းအစီအစဉ်မလွင်တာလား kHz ပြောင်းသွားတာလားကျေးဇူးပြုပြီးတော့ဖြေကြားပေးပါတဲ့ဟုတ်ကဲ့ပါရှင်ဒီသောရရှင်နေအပောင်းတခြားစာရေးလာကြတဲ့သောရရှင်နေအားလုံးသိကျင်နေမဲ့သောရရှင်နေအားလုံးကိုဖြေကြားပေးကြပါရနော်ကျမတို့ VOA မြန်မာဌာနမနေ့ပိုင်းအစီအစဉ်လိုင်းတို့ထုတ်လွှင့်မှုကိုရက်ကန့်သတ်မရှိရပ်ဆိုင်ထားပါတယ်ညဝိုင်းအစီအစဉ်ကတော့လိုင်းတို့ဝါနေပြီးတော့လွှင့်မြဲနေရကနေလွှင့်နေပါတယ်ရှင်မနေ့ပိုင်းအစီအစဉ်ကိုဖမ်းယူနာဆင်ခြင်တဲ့သူတွေအနေနဲ့ဒီရေဒီယိုသုံးလို့မရပါမလဲလူလူမိတ်ဆွေရုပ်တန်လိုင်း Facebook နဲ့ YouTube နဲ့ Viewing Internet စာမျက်နှာဖြစ်တဲ့ bamis.voanews.com တို့မှာတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့အစီအစဉ်ဒီကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်စီစဉ်ထုတ်လွှင့်မှုနဲ့ပဲပတ်သက်ပြီးဒီတစ်ပတ်တော့စာရင်းများပြန်ရတာဖြစ်ပါတယ်။မှုံမှုံဆိုတဲ့သွားရှင်မေးလာတာကနေ့စဉ်တိုက်ရိုက်ထုတ်လွှင့်နေတာရှားမတွေ့လို့မနေ့ပိုင်းညပိုင်းအစီအစဉ်မတွေ့ရပါဘူးတဲ့။ဟုတ်ကဲ့ကျွန်မပြန်မေးထားပါရနော်။ဘယ်မှာကြည့်တာပါလဲလို့ပါ Facebook YouTube စသဖြင့်အတိအကျပြောပြပါပြင်ဆင်ပေးပါမယ်နော်။အကြောင်းလည်းပြန်ပါမယ်။နောက်ထပ်သွားရှင်တစ်ယောက်ကလည်းဇူလိုင်လ28ရက်နေ့မှာထပ်ပြီးတော့စာရေးလာပါတယ်။ဒီမနေ့ live မရှိဘူးလားဗျာတဲ့။သတင်းမကြည့်ရသေးလို့ပါတဲ့။ဟုတ်ကဲ့ပါရှင်ဘယ်ကကြည့်တာပါလဲနော် YouTube ကကြည့်ရပြည်သက်တွေဆိုရင်တော့ဟုတ်ပါတယ်ဟိုရက်ပိုင်းတော့လိုင်းကျနေပါတယ်နှစ်ရက်လောက်ပါတနင်္ဂနွေတနင်္လာလောက်ဖြစ်မဲ့တင်ပါတယ်အခုတော့ပြန်ကောင်းသွားပါပြီတခါတလေမှာအခုလိုမျိုးလိုင်းတစ်ခုခုကျသွားတဲ့တာမျိုးဖြစ်တတ်ပါတယ်သူပါသူဒီအင်တာနက်အဆက်အသွယ်နဲ့ဖြစ်တာပါအဲ့လိုတခါတလေလိုင်းတစ်ခုမှကြည့်လို့မရဘူးဆိုရင်နောက်တစ်ခုကိုပြောင်းကြည့်ဖို့အကြံပေးချင်ပါတယ်ရှင် Facebook မရရင် YouTube YouTube မရရင် Facebook ဒါမှမဟုတ်လေကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com တနည်းအောင်မဟုတ်တနည်းအောင်မှာလာပါတယ်ဒါမှမဟုတ်လေလူရုမိတ်ဆွေရုပ်သံ line ကနေပြီးတော့ဒီဂျိုရုကနေပြီးတော့ဖမ်းယူကြည့်ရှုလို့ရပါတယ် DVV ဆလောင်းလွယ်တယ်ဆိုရင်လည်း DVV ကနေပြီးတော့ VOA အစီအစဉ်ကိုပြန်လွှင့်ပေးတဲ့အတွက်ကြောင့်မလို့ VOA ရဲ့ TV အစီအစဉ်ကို DVV ရုပ်သံ line ပေါ်မှာကြည့်ရှုနိုင်ပါတယ်ရှင်အခုလိုမျိုးအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျမတို့ view ကိုရေးလာကြတဲ့စာရီထဲမှာမြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးစီရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုယ်ပိုင်မြင်တွေကိုရေးလာတဲ့သောရရှင်တွေရဲ့စာရီကိုလည်းလက်ခံရရှိပါရနော်ဒီထက်မှာစာရေးနေကြသောရရှင်တယောက်ရေးလာတာကတော့
ကျွန်တော်ကပါရီအိုလံပစ်အားကစားပွဲတော်မှာမြန်မာနိုင်ငံကိုစားပြုမာရသွန်အပြေးပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှုအပြေးလက်ချက်နေတဲ့တရိုးမဟာသီရိသုတမအောင်ပဒန်းဖြစ်ပါတယ်ဒါလို့အပြေးလေးကျင့်နေတဲ့တခြားတစ်ဖက်မှာလည်းရှောင်းလင်းပညာရှောင်းပုံးခြင်းနဲ့ကိုယ်ခံပညာကိုယ်ပဲခံနေရခြင်းတွေကိုလည်းလေ့လာစီးပူးသင်ကြားနေပါတယ်ကျွန်တော်ကဘ ഹു တုဒ္ဒအင်မတန်အားနည်းပါတယ်ဒါကြောင့်သိကျင်တာလေးရှိလို့ဘ ഹു တုဒ္ဒအနေဖြင့်မေးပြရစီအမေရိကန်နိုင်ငံရဲ့ CIA အဖွဲ့ FBI အဖွဲ့တွေကဘယ်ဝန်ကြီးဌာနလောက်ကအဖွဲ့စီးတွေပါလဲဒါမှမဟုတ်သူတို့ကြီးပဲတီးတန့်လွတ်လပ်တဲ့အဖွဲ့စီးတွေလားဒါမှမဟုတ်သမရကပဲတိုက်ရိုက်ညွှန်ကြားကင်တွေတာလားသိပြရစီမြန်မာနိုင်ငံအမြန်ငြိမ်းချမ်းပါစေဆက်နာရှင်စနစ်ကြရှုံးပါစေလို့ဆုတောင်းနေပါတယ
်သောရရှင်အောင်ပဒန်းဖြစ်ပါတယ်ဒီသောရရှင်ကဒီတစ်ခေါက်သူထုံးစံအတိုင်းပဲသူ့ရဲ့ခက်ရွရွလေးတန်လေးနဲ့စာရေးလာရင်ねသိကျင်တာကိုလည်းမေးလာတာပါ CIA နဲ့ FBI အဖွဲ့ကဘယ်ဝန်ကြီးဌာနလက်အောက်အဖွဲ့စည်းတွေလဲတဲ့ဟုတ်ကဲ့ပါဒီမှာဖြေရမယ်ဆိုရင် FBI ကတော့ဝင်ကြီးဌာနလက်အောက်ကဖြစ်ပြော CIA ကတည်ကြားရက်တည်တဲ့အစိုးရအေဂျင်စီဖြစ်ပါတယ်ပြီးတော့ Director of National Intelligence အမျိုးသားထောင်လှမ်းရေးအကြီးအကဲစီကိုတရင်ပို့ရတာဖြစ်ပါတယ်သူကကမ္ဘာနိုင်ငံတွေနဲ့အစိုးရတွေရဲ့တရင်ချက်လဲစူးစမ်းထိန်းသိမ်းခြင်းကိစ္စတွေကိုဆောင်ရွက်ပါတယ်ဝေဖန်သူတွေကတော့ဒီတခြားနိုင်ငံတွေရဲ့အရေးအခင်းတွေကို CIA ကဝင်ဆွဲဖတ်တယ် American ရဲ့ဩဇာအာဏာချဲ့ထွင်ပြီးတော့လှုပ်ဝဲလှုပ်ကြံနေဒီလိုမျိုးစစ်စင်ရေးတွေကိုကြဲကြဲပြင်းပြင်းဆောင်ရွက်တယ်ဆိုတော့ဝေဖန်တာပါသူကပြည်ပမှာလှုပ်ရှားရတဲ့အဖွဲ့ဖြစ်ပါတယ် FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုကတော့တရားရေးဌာနလက်အောက်မှာရှိပါတယ်သူကလည်း CIA လိုပဲအမျိုးသားထောက်လှမ်းရေးအကြီးအကဲကိုတင်ပို့ရပါတယ်နောက်ပြီးတော့သူကရှင်းနေချုပ်စီကိုတင်ပြရတာဖြစ်ပါတယ် FBI အရှိဆိုရင် Federal Bureau of Investigation ပေါ့နော်ဒီပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုကအမေရိကန်နိုင်ငံရဲ့အဓိကစုံစမ်းစစ်ဆေးရေးအဖွဲ့လည်းဖြစ်ပြီးတော့ဘိုးအစိုးရရဲ့အမှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြည်ရင်းထောက်လှမ်းရေးလုပ်ငန်းတွေကိုဆောင်ရွက်တာဖြစ်ပါတယ်။အကြံပေးမှုတိုက်ဖြတ်ရေးနောက်ပြီးတော့ဒီဟိုထောက်လှမ်းမှုကိုတံပြန်ထောက်လှမ်းရေးနောက်ပြီးတော့ဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်မှုတွေလုပ်ပြီးတော့ပြည်အောင်စုမှုကင်းအမျိုးအစား100ကျော်ကိုထောက်လှမ်းကင်တွေရပါတယ်ရှင်။ဒီ FBI ဌာနချုပ်က American ပြည်အောင်စု Washington မြို့တော်မှာတည်ရှိပြီးတော့နိုင်ငံရခြားထောက်လှမ်းမှုတွေနဲ့ FBI ကမသက်ဆိုင်ပါဘူးနော်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရင်เนาะသရရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bamiset@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bamis news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင
်။ခုဆက်ပြီးကမ္ဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီတလီနိုင်ငံကသိပ္ပံပညာရှင်တွေဟာဆက်လက်ဖြစ်စဉ်ကအတိုးအဆအမိုက်လေးတွေကိုလိုက်ကောက်ပေးမယ်။ AI ဉာဏ်ရည်တုနည်းပညာသုံးခွဲဆက်ရုပ်တရားကိုတည်ထွင်လိုက်ပါတယ်။ AI ဉာဏ်ရည်တုနည်းပညာကိုသုံးပြီးကိုယ့်အိမ်မက်ထဲကချစ်သူဤစားကိုဖန်တီးလို့ရပါပြီ။ဒီလိုကဘာတလောအထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်မြတ်ဇေအောင်တို့ကတင်ဆက်ထားပါတယ်ခင်ဗျာ
အီတလီ
နိုင်ငံငါသိပ္ပံပညာရှင်တွေဟာစေးလေးအစီကံဒိုစာမိုက်ကလေးတွေကိုလိုက်ပြီးတော့ကောက်ပြီးမြေအငြိယတုနည်းပညာ၃ခွေးဆက်ရုပ်တွေကိုတီထွင်လိုက်ပါတယ်ဂျီနိုဝါမြို့မှာရှိတဲ့အီတလီနည်းပညာအင်စတီကျူကဖန်တီးတာဖြစ်ပြီးဒီခွေးဆက်ရုပ်ဟာပင်လယ်ကမ်းခြေမှာရှိတဲ့ secret အစီကံအတူအစအမိုက်တွေကိုဖုံဆုပ်ဆက်နဲ့ဆုပ်ပြီးနိုင်ပါတယ်ဖုံဆုပ်ဆက်နဲ့အမိုက်ဆုပ်နိုင်တဲ့ဆက်ရုပ်ကိုဗီရိုလိုနာမည်အတူကောက်ပေးထားပြီးသူ့ခြေလမ်းတိုင်းမှာဖုံဆုပ်ဆက်ပိုက်လိုင်းတွေတပ်ဆင်ထားပါတယ်ဗီရိုဆက်ရုပ်မှာတပ်ဆင်ထားတဲ့ကင်မရာနဲ့ AI ဉာဏ်ရည်တူနည်းပညာဟာ secret အစီကံအမိုက်လားတခြားအမိုက်လားဆိုတာခွဲခြားပေးတာကြောင့်အမိုက်အမျိုးမျိုးရှိတဲ့အထဲမှာ secret အစီကံအမိုက်90ရာခိုင်နှုန်းအထိမှန်မှန်ကန်ကန်ကောက်ပေးနိုင်ပါတယ်သူတော်မင်းလမ်းကြောင်းကိုလည်းသူ့ဘာသာရွေးနိုင်ပြီးတော့အမိုက်ဆအကြီးကြီးတွေ့တဲ့အခါမှာနေရာကိုမှတ်ထားပြီးနောက်မှလူဓာမမဟုတ်တခြားဆက်ရုပ်အကြီးတယောက်ကအမိုက်သွားပြီးတော့တင်ပြနိုင်အောင်ဖန်တီးထားပါတယ
်။ဉာဏ်ရည်တုနည်းပညာကိုသုံးပြီးကိုယ်အိမ်မက်ထဲကဖြစ်သူကြီးစားကိုဖန်တီးနိုင်ပါပြီ။ဗြိတိန်နိုင်ငံကလိမ်မိုင်းဆိုင်ရာသုတေသနပညာရှင်ကမနာဘိုဝါနီအနေနဲ့ဒါကိုစမ်းသပ်ဖို့အတွက် AI ဉာဏ်ရည်တုနည်းပညာသုံးကြီးစားတယောက်ကိုဖန်တီးထားပါတယ်။အနာဂတ်မှာနီးပညာတွေကိုသုံးပြီးကိုယ်အကြောင်းကိုပိုသိလာစေဖို့နဲ့အသိပညာပိုပြီးကျွယ်ဝလာစေဖို့အတွက်အခုလိုစမ်းသပ်နေတာဖြစ်တဲ့အကြောင်းသူတေတီဘိုဝန်နီကပြောပါဗျ။သူကသူ့ရဲ့ AI ရည်စားဖြစ်သူကိုဂျွန်လို့နာမည်ပေးထားပြီးဘလို့စတွေ့တာ၊ဘာဝတ်ထားတာ၊ဘလို့အကျင့်စရိုက်မျိုးရှိတာစတဲ့အသေးစိတ်အချက်အလက်တွေကိုလည်းကိုယ်တိုင်ဖန်တီးထားတာပါ။ AI ရည်စားအဖော်ဖြစ်သူကိုလူသားတွေအနေနဲ့အထီးကျန်တာကိုဖြေဖျောက်ဖို့နဲ့ကိုယ့်ရဲ့အကြိုက်ကိုလွတ်လပ်စွာရှာဖွေနိုင်ဖို့အတွက်အသုံးပြုနိုင်ပေမဲ့လည်းဒီလို AI နည်းပညာနဲ့ရင်းနှီးမှုကနေလူသားတွေအတွက်အနေအကျရောက်နိုင်တာမျိုးလည်းရှိပါတယ်။ဒါကတော့ကိုယ်ရေးကိုယ်တာအချက်အလက်တွေချိုးဖောက်ခံရတာနဲ့ AI ကပြစ်သွားတဲ့အခါစိတ်ရောဂါခံစားရတာမျိုးတွေဖြစ်နိုင်တယ်လို့ AI သူတေတီနောက်တဦးဖြစ်တဲ့ Andrew Patel ကသတိပေးထားပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံကအပျော်ပါပါတီပွဲကြီးကျင်းပတာများတဲ့မြို့တစ်မြို့ဖြစ်တဲ့ Rio de Janeiro မြို့နာငမန်းတွေကိုစီးစစ်ကြည့်တဲ့အခါမှာကိုကင်းသုံးထားတာတွေ့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောပါရယ်မလုံလောက်တဲ့ရေစိုးစွန့်စနစ်တွေနဲ့လျှို့ဝှက်ကိုကင်းဆက်ရုံတွေကနေပြီးတော့စွန့်ပစ်ပစ္စည်းတွေကြောင့်အခုလိုအန္တရာယ်များတဲ့မွေးရည်ဆေးတွေကိုငမန်းတွေစားမိတာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေက Science of the Total Environment Journal မှာရေးပါရယ်ကိုကင်းမောင်ခိုကူးတဲ့သူတွေပင်လယ်ပြင်မှာပျောက်ဆုံးသွားတဲ့ကိုကင်းတုံးတွေကိုတချို့ငမန်းတွေကိုက်မိတာကနေအခုလိုသုံးဆွဲမိတာဖြစ်နိုင်တဲ့အကြောင်းလဲသူတည်တည်တွေကခံမှန်းပါတယ်။ဘရာဇီးလ်ငမန်းမျိုး73မျိုး3နှစ်ကြာစမ်းသပ်စစ်ဆေးတာကနေငမန်းတွေရဲ့အသားတွေနဲ့အသေးတီရှူတွေမှာကိုကင်းတွေကိုတွေ့ရပါ။သိပ္ပံပညာရှင်တွေဟာပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကနေရေသဘာဝတွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုလေ့လာနေပါတယ်။ဒီကိုကင်းနဲ့တခြားမွေးရည်ဆေးတွေဟာရေသဘာဝတွေအပေါ်မှာဘလို့အကျိုးတက်ရောက်မှုရှိနေသလဲဆိုတာကိုတော့သူတို့ရဲ့လေ့လာချက်မှာဖော်ပြထားတာမရှိပါဘူ
း။ဆွီဒင်နိုင်ငံကန်းဂျီနာကရေအောက်သမုတ်တရားထဲမှာ19ရာစုနှစ်ကနင်းမြုပ်ခဲ့တဲ့သင်္ဘောတစ်စင်းကိုပိုလန်နိုင်ငံသားရေငုပ်သမားတွေကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီသင်္ဘောပြတ်ထဲမှာရုရှားနိုင်ငံကဇာပြင်အတွက်ရည်ပယ်တဲ့ရှမ်ပိန်တွေနဲ့ဓာတ်သတ္တုတွေပါဝင်တဲ့ရေတံဘူးတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဘော်တစ်ပင်လယ်အနက်ပေ200နီးပါးအောက်မှာဒီသင်္ဘောပြတ်ကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးတော့တွေ့ခဲ့တဲ့ကုန်ပစ္စည်းတွေကိုကုန်းပေါ်ယူလာဖို့ဆွီဒင်အာဏာပိုင်တွေရဲ့ခွင့်ပြုချက်လိုတယ်လို့ရေငုပ်သမားတွေကပြောပါတယ်။ဇာပြင်အတွက်တည်ထန့်ထုတ်လုပ်ထားတဲ့ရှမ်ပိန်တွေဟာအနည်းငယ်ပိုပြီးချိုတယ်လို့ထုတ်လုပ်ခဲ့တဲ့ကုမ္ပဏီကပြောပြီးတော့သူတို့ကိုလည်းဆက်သွယ်ထားတယ်လို့ရင်းငုံသမားတွေကပြောပါတယ်။ကုန်းပေါ်တယ်လာခွင့်ရရင်တော့ထုတ်လုပ်ခဲ့တဲ့ကုမ္ပဏီကိုနမူနာအချို့ပို့ဆောင်ပြီးဒီရှမ်ပိန်တွေဟာဘလောက်တန်တယ်လဲဆိုတာနဲ့တောက်လို့ရမရစမ်းသပ်မှာပါခင်ဗျာ
။တနင်္လာနေ့ VOA ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington CDC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဆယ်စုနှစ်နှစ်ခုနှီးပါးကြာဒီမိုကရေစီနောက်ပြန်ဆုတ်ယုံနေချိန်မှာကမ္ဘာတဝန်းဒီမိုကရေစီအုပ်ချုပ်ရေးစနစ်အသစ်တစ်ပြန်ပြန်လည်အခြေခံထူထောင်နိုင်ရေးဘလို့အကောင်းဆုံးပြင်တင်မလဲဆိုတဲ့မူဝါဒတစ်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကမကြာသေးမီကကြေညာလိုက်ပါတယ်။အဲ့ဒီမူဝါဒအသစ်အကြောင်းကို USAID ရဲ့ဦးဆောင်သူတူဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အုပ်ချုပ်မှုဘျူရိုလက်ထောက်စီမံခံခွဲရေးမှူးရှန်နွန်ဂရင်းက အခုလိုရှင်းပြပါတယ်
It provides us with a blueprint for taking
new democracy ကဒီမိုကရေစီအခွင့်အရေးရပိုင်ခွင့်နဲ့အုပ်ချုပ်မှုစနစ်ပေါ်ချိန်ချောက်နေမှုတွေကိုဖြေရှင်းနိုင်မယ်အသေးစိတ်လမ်းပြမြေပုံပါဝင်ပါတယ်ဒီမိုကရေစီပြန်လည်ရှင်သန်နိုင်ရေးအတွက်အလွန်အရေးကြီးလာတဲ့အဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေပေါ်နှစ်ဆတိုးပံ့ပိုးနိုင်မှုဖြစ်ပါတယ
်
USAID အုပ်ချုပ်ရေးမှူးဆမန်သာပါဝါကလည်းမကြသေးမီကထုတ်ပြန်ခဲ့တဲ့မူဝါဒကြေညာချက်ထဲမှာDemocracy စနစ်ကြဆင်းလာနေတာကိုထောက်ပြထားပါတယ
် We see it in just the basic
impulse ရာသူရဲ့ကိုယ်ပိုင်ကံကြမ္မာကိုပဲပုံဖော်ဖို့အခြေခံတွန်းအားရှိဖို့လိုတယ်လို့ကျမတို့မြင်ပါတယ်ဒါပေမဲ့အကျင့်ပြတ်မှုဒါမှမဟုတ်ဖိနှိပ်မှုတွေကိုစန့်ကျင်ပြီးဂုဏ်သိက္ခာရှိရှိရှောက်လန်းနိုင်ခွင့်အတွက်မိမိဘာသာဆုံးဖြတ်ခွင့်ရှိရမှာဖြစ်ပြီးဒါဟာလူတိုင်းလူချင်းတောင်းတတဲ့အရာလည်းဖြစ်ပါတယ်ပြီးတော့ပို့ပြီးအရေးကြီးတာကနောင်လာမယ့်မျိုးဆက်တွေအတွက်ဒီလိုမျိုးလုပ်နိုင်မှုလိုပါတယ်ဒါဟာတကယ်ကိုအင်အားကြီးမားတဲ့တွန်းအားတွေဖြစ်ပြီးဖိနှိပ်ချုပ်ချယ်တဲ့အင်အားစုတွေရဲ့ထက်ကတလဲလဲကြိုးစားနေကြတဲ့အန္တရာယ်ကိုရှော့ချနိုင်ပါတယ
် forces who again and again seek to do so
ဒီအကြီးမူဝါဒလို့ခေါ်တဲ့ဒီမိုကရေစီရပိုင်ခွင့်နဲ့အုပ်ချုပ်မှုစနစ်သစ်မူဝါဒဟာကမ္ဘာတဝန်းကရှေ့တန်းဒီမိုကရေစီခုခံကာကွယ်သူတွေအတွက်လက်ရှိလှုပ်ဆောင်နေတဲ့ USAID ရဲ့ပံ့ပိုးကူညီမှုတွေကိုခင်မီစမ်းသစ်လာစီမှာဖြစ်ကြောင်းလဲအုပ်ချုပ်ရေးမှူးပါဝါကပြောပါတယ်ဒီထဲမှာဒီဂျစ်တယ်နီးနဲ့ဖိနှိပ်မှုတွေမြင့်တက်လာနေတာကိုတံပြန်နိုင်မှုကြိုးပမ်းချက်တွေလည်းပါဝင်ပါတယ
် We are working with lawyers, judges, legislators. ဒီည
ရဲ့အသုံးပြုမှုနဲ့ပတ်သက်ပြီးနိုင်ငံတော်အဆင့်မဟာဗျူဟာတွေနဲ့စံနှုန်းတွေဖြစ်ထွန်းတိုးတက်လာစေဖို့ဟာကျမတို့ဟာရှေ့နေပြီးတရားသူကြီးတွေဥပဒေပြုလွှတ်တော်မှတ်တွေတခြားကြီးကြပ်ရေးအဖွဲ့အစည်းတွေနဲ့လက်တွဲပြီးလှုပ်ဆောင်နေပါတယ်။ရွေးကောက်ခံခေါင်းဆောင်တွေနီးပညာကိုအသုံးချပြီးလူတဦးချင်းစီရဲ့ကိုယ်ရေးအချက်လက်တွေကိုအသုံးပြုပုံနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုကိုရှိလာစေဖို့ကြိုးပမ်းဆောင်ရွက်ချက်တွေကိုကျမတို့ပံ့ပိုးနေပါတယ်
။ Individual data
ဒီအကြီးမူဝါဒသစ်ရဲ့ကြီးမားတဲ့အခန်းကဏ္ဍတစ်ခုကတော့ဒီမိုကရေစီစံနှုန်းတွေကိုလေးစားတဲ့နိုင်ငံရေးယဉ်ကျေးမှုတရဖြစ်ပေါ်စေမဲ့အစပြုံးမှုတွေကိုဖန်တီးဖို့ဖြစ်တယ်လို့အုပ်ချုပ်ရေးမှူးပါဝါကပြောပါတယ်
It is only with a culture of integrity, honesty, and accountability.
ကျမတို့မှန်ကန်မှုနဲ့တာဝန်ခံမှုရှိတဲ့ယဉ်ကျေးမှုတရတည်ဆောက်နိုင်မှသာကျမတို့ရဲ့စနစ်အဖွဲ့အစည်းတွေအားကောင်းလာပြီးအလို့ရှိတဲ့ရည်ရှိအကျိုးသက်ရောက်မှုကိုရရှိမှာဖြစ်ပါတယ်။တရားသူကြီးတွေကဗတ်မလိုက်ပဲတရားမျှတမှုရှိမှသာတရားစီရင်ရေးစနစ်ကတရားဥပဒေစိုးမိုးရေးကိုဖော်ဆောင်နိုင်မှာပါ။လက်ရှိအစိုးရတာဝန်ယူထားသူတွေကစစ်မှန်တဲ့ရှင်ပြိုင်မှုကိုခွင့်ပြုပြီးပြည်သူတွေရဲ့ဆန္ဒကိုလက်ခံမှသာရွေးကောက်ပွဲတွေဟာအမှန်တကယ်လွတ်လပ်တရားမျှတမှာ
People that elections ultimately will be free and fair.
American ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး agency USAID ဟာဒီမိုကရေစီအုပ်ချုပ်ရေးစနစ်တဖန်ပြောင်းလဲအားကောင်းလာစေရေးအဆုံးစွန်သောယူမှန်းချက်နဲ့ငြိမ်းချမ်းပြီးအချက်လက်အဖြစ်အမှန်အခြေပြုလှုပ်ဆောင်ချက်တွေကိုညှင့်တင်နိုင်ဖို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့ပုံမှန်ပူးပေါင်းဆောင်ရွက်သွားဖို့တန်တိတ်ထန်ချထားပါတယ်
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့ VOA ရဲ့အာဘိုမျိုးပဲအမေရိကန်စိုးရရဲ့အာဘိုသားဖြစ်ပါတယ်။အခုတော့တရင်ချစ်ချက်ကိုပြောပြပါဦးမယ်။အီရန်ကတိုက်ခိုက်လာခဲ့ရင်အစ်ရွှေကိုကာကွယ်ဖို့အတွက်ဒေသတွင်းကိုအမေရိကန်စစ်သည်မော်တွေဝင်ရောက်လာတာနဲ့အတူအရှေ့လေပိုင်းဒေသမှာပို့လို့တင်းမာလာနေပါတယ်။ Hezbollah ဘက်ကအစ္စရေးကိုပြစ်မှတ်ထားပြီးတိုက်ခိုက်လာချိန်မှာပဲအနောက်နိုင်ငံအစိုးရအတော်များများကလည်းသူတို့နိုင်ငံသားတွေလေဗနွန်နိုင်ငံကနေအပြန်ထွက်ခွာကြဖို့တိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ပတ်ကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့် Hezbollah တမှုတူတွေဆုံးခဲ့တယ်လို့အီရန်မှာ Hamas နိုင်ငံရေးကောင်စာ Ismail Haniyeh လောက်ကျန်တပ်ဖြတ်ခံရတဲ့နောက်အခြေအနေတွေကအတော်ကြီးကိုအခက်ဆက်လာပါတယ်လို့ပြည်သစ်နိုင်ငံကသတိပေးပါတယ်။မြန်မာနိုင်ငံမှာတော့လာရှိုးခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကတိုက်မှုအစ်စ်နဲ့အရာရှိကြီးတွေကိုဖမ်းဆီးရမိတယ်လို့စစ်ရေးသတင်းရင်းမြစ်တွေကဖော်ပြချိန်မှာပဲတိုက်စစ်ဌာနချုပ်ကအရာရှိကြီးတွေနဲ့ဆက်သွယ်ပြတ်တောက်ပြီးဖမ်းဆီးခံရတယ်လို့သိရှိတဲ့အကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။ MDA AA အဖွဲ့ဟာပြစ်ခတ်ရစဲရေးသဘောတူညီချက်ကိုချိုးဖောက်ပြီးလာရှုကိုဂျူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကဆိုပေမဲ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့မထုတ်ပြန်ခဲ့ပါဘူး။ဒေါ်အနန်းကပဋိပက္ခအတွင်းကလူသားတွေအတွက်ပုံဟမ်းမင်းကြီးကဆိုရင်တို့မြန်မာနိုင်ငံကိုလည်းမိမထားဖို့တင်းငွေနဲ့စူတောင်းပွဲမှာမိန့်ချသွားခဲ့ပါတယ်။တရင်ချင်းကျုပ်ကတော့တလောက်ပါပဲခင်ဗျာဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားလောက်ပါအခုအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ် မြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထပ်တူမြတ်တဲ့ဖြစ်ကြပါစေ။ဘေးအန္တရာယ်ကင်းလို့ကျမ်းမာရှင်လန်းလဲရှင်လန်းကြပါစေခင်ဗျာ။ကျွန်တော်တမောင်သားပါ။